Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်စက်တင်ဘာလ15ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထိတ်တန့်ရသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့ဒီကြေညာပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေတွေမှာကတော့နိုင်ငံပေါင်း30ကအီရတ်နိုင်ငံအတွင်း IS Islam စွန့်ရောက်ဖွဲ့တိုက်ခတ်မှုမှာစစ်ရေးပါဝင်လူသားအလုံးဝိုက်ကူပေးမယ်လို့ကြေညာပြုလိုက်ကြပါတယ်ဒီ IS အဖွဲ့ကပဲဗြိတိန်နိုင်ငံသားအထုကိုခေါင်းဖြတ်ထပ်တိုက်လိုက်တဲ့အပေါ်လုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အမေရိကန်စစ်တပ်အနေနဲ့တော့ Ukraine က15နိုင်ငံပါစစ်ရေးလက်ချင်းတွေကိုဦးဆောင်နေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမတ်တင်ကြီးထားရေ
းကောင်းပါပြီရှင်ခါကာဘူရာစီမှာပျောက်ဆုံးနေတဲ့တောင်တသမားနှစ်ဦးကိုကယ်ဆယ်နိုင်ရေးအခြေအနေတွေကိုသတင်းတွေကြေညာပြီးမှအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော့မြန်မာအိမ်အကူတွေစင်ကာပူသွားခွင့်ခေတ္တဆိုင်းငံ့ထားတာဘာကြောင့်ပါလဲ
ဒီလာစာနဲ့ပတ်သက်တာကျွန်တော်တို့ညှိနှိုင်းမယ်နောက်ပြီးတော့ဝန်ဆောင်စိတ်တွေကိုဟလာညှိနှိုင်းပေးမယ်နောက်ပြီးတော့ကျွန်တော်တို့သူတို့ရဲ့ဟလာဟိုအခွင့်အရေးရတဲ့ရတဲ့အခွင့်အရေးတွေပါလိမ့်မယ်
ပြပလုတ်ကိုင်လုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးစိုးမြင့်ပြောသွားတာပါရှင်။မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့လက်ဘရောင်းတောင်ချင်းညီစီမံကိန်းကန့်ကွက်ဆန္ဒပြကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အထက်မြန်မာပြည်ဘာကာသားများအဖွဲ့ချုပ်အဖွဲ့ဝင်အမျိုးသမီးတဦးကိုဖမ်းဆီးချုပ်နှောင်ထားတဲ့အကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့မတ်ရင်ချင်းနိုင်တို့ကကြေညာပေးကြမှာပ
ါ။နိုင်ငံပေါင်း30ကအီရတ်နိုင်ငံအတွင်း IS Islam အစွန်းရောက်တိုက်ဖြတ်ရေးမှာစစ်ရေးအကူအညီပါဝင်လိုအပ်တာအလုံးကူညီသွားမယ်လို့ဒီနေ့ကတိပြုလိုက်ကြပါတယ်။ပြင်သစ်နိုင်ငံမှာဒီနေ့လုပ်တဲ့ညီလာခံအပြီးကြေညာချက်ထုတ်ကြရမှာနိုင်ငံတကာဥပဒေတွေနဲ့အညီအရသားတွေကိုလည်းလုံခြုံရေးမထိစေပဲအီရတ်အစိုးရဘက်ကတောင်းဆိုလာတာကိုဝိုင်းကူပေးဖို့သူတို့တသဘောတည်းရှိတယ်လို့နိုင်ငံတကာတန်တမာတွေကဆိုလိုက်ကြပါတယ်။ဒီညီလာခံကိုနိုင်ငံပေါင်း30ကအရာရှိတွေအပြင်ကုလသမဂ္ဂ၊ဥရောပသမဂ္ဂနဲ့အာရဗ်ဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။တကယ်တော့ဒီညီလာခံဟာအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့တိုက်ဖြတ်ရေးနိုင်ငံတကာညံပေါင်းအဖွဲ့ထီထောင်ရေးကြိုးပမ်းမှုတွေအတွက်နောက်ဆက်တွဲဖြစ်လာတာပါ။ဒီညီလာခံဖွံ့ဖွဲ့ကိုအီရတ်သမ္မတနဲ့အတူအဖွဲ့ဝင်ကပြောရမှာပြင်သစ်သမ္မတဖရန်ဆွာဟိုလန်ကဒီအစ္စလာမ်ရဲ့အဖွဲ့ဟာကမ္ဘာတစ်ခုလုံးကိုချိန်ချောက်လာနေပြီးဒါကြောင့်သူတို့ကိုတုံ့ပြန်ဖို့အချိန်ထပ်ယူလို့မရတော့ဘူးလို့ဆိုလိုက်ပါတယ်။
Ce mouvement terroriste s'est déployé sur tout un territoire en Irak, en Syrie.
တမရာအိုလန်ပြင်သစ်လို့ပြောသွားတာကဒီအကြမ်းဖက်လှုပ်ရှားမှုဟာဒေသတစ်ခုလုံးကိုပြန်နေပြီးအီရတ်မှာဆီးရီးယားမှာသူတို့ရှိနေပြီးဒီအကြမ်းဖက်လှုပ်ရှားမှုဟာနိုင်ငံနယ်စပ်တွေဖျက်ချော်ပြီးအင်ပါယာတစ်ခုထူထောင်ဖို့ရည်မှန်းထားတယ်။ဒါကြောင့်အန်ဒီယယ်ဖြစ်လာနေပြီးတကဘာလုံးတစ်ခုကဘာတစ်ခုလုံးအတွက်အန်ဒီယယ်ဖြစ်လာတာမို့ကဘာတစ်ခုလုံးကဝိုင်းဖြည့်ရှင်းပြရမယ်လို့ဆိုတာပါ။ဒီညီလာခံကိုအမေရိကန်နိုင်ငံခြားရေးဂျွန်ကယ်ရီဟာလည်းအရှိလက်ပိုင်ဒေတာတွေကခေါင်းဆောင်တွေကိုသွားတွေ့ပြီးဒီနေ့မှရောက်ရှိနေပါတယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီက IS Islamic အစွန်းရောက်အဖွဲ့အနေနဲ့ဗြိတိန်နိုင်ငံသားတဦးကိုခေါင်းဖြတ်တတ်လိုက်တာဟာရက်ဆက်လွန်ပြီးသူရဲပေါင်းကြောင့်တဲ့လူသတ်မှုဖြစ်တယ်လို့ရှုံချလိုက်ပါတယ်။ American သတင်းတော့James Foley နဲ့ Steven Sotloff တို့ကိုခေါင်းဖြတ်တတ်ခဲ့တုန်းကလိုပဲအခုဗြိတိန်ထောက်ပံ့ကူညီရေးလုပ်သား David Haines ကိုတတ်ဖြတ်ရမှာလဲ IS Islamic အစွန်းရောက်ဂျမ်းဖက်ဖွဲ့ကဗီဒီယိုပုံတွေကိုအင်တာနက်မှာပြသခဲ့ပါတယ်။လုံခြုံရေးကောင်စီကတော့ဒီလောက်ရဟာစစ်သွေးကြွတွေရဲ့ရက်ဆက်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့လုပ်သားတွေအတွက်ပိုပြီးအန္တရာယ်ကြီးမားလာတာတွေကိုပြလိုက်တာဖြစ်တယ်လို့မင်းကကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒါအပြင်အစ္စလာမ်အစွန်းရောက်အဖွဲ့အယ်ကိုင်ဒါတို့နဲ့အဆက်အသွယ်ရှိနေတဲ့အဖွဲ့အားလုံးအနေနဲ့ဖမ်းထားတဲ့တစားကန်တွေကိုအားလုံးပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့အစောပိုင်းတုန်းကလည်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်က Haines ကိုတက်ဖြတ်ခဲ့တာဟာမိစ္ဆာလိုရက်ဆက်ရကြတဲ့ IS Islamic အစွန်းရောက်အဖွဲ့ကိုခြေမုံသွားမယ်လို့ဆိုပါတယ်ရှင်။
American စစ်တပ်အနေနဲ့ Ukraine နိုင်ငံမှာလုပ်နေတဲ့နိုင်ငံ15နိုင်ငံပါစီးရီးလက်ချင်ခံတွေကိုဥဆောင်နေချိန်မှာသမ္မတ Barack Obama အနေနဲ့ကတော့ Ukraine သမ္မတကိုဒီဘက်ထဲအင်ပီတော်မှာထွေ့ဖို့ပြင်ဆင်ထားပါတယ်။လွန်ခဲ့တဲ့ဆယ်ရက်က Ukraine တပ်ဖွဲ့တွေနဲ့ Russia လူလာတဲ့သဘုံတွေကြားအပြစ်ခတ်ရဲစဲနိုင်ခဲ့ပေမဲ့နိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်လာခဲ့ပြီးမှာ ဒီ73ရက်ကြာအဖွဲ့ဝင်ပေါင်း1300ပါမဲ့စီးရေးလေ့ကျင့်ခန်းလုပ်ဖို့ဖြစ်လာတာပါ။ American တပ်သား200ပါတဲ့ဒီစီးရေးလေ့ကျင့်ခန်းဟာ American စစ်တပ်အတွက်တော့ Ukraine စစ်မြေပြင်မှာပထမဆုံးခြေချလာတာဖြစ်ပါတယ်။ဥရောပရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE ကဒီပြစ်ခတ်မှုတွေကိုစောင့်ကြည့်နေရမှာလက်နက်ကြီးကြားခဲ့တဲ့ Donetsk မြို့ဈေးတဲကိုတွားရောက်ခဲ့ချိန်မှာပဲဈေးအိနီမီတာ200အထွန်းမှာကိုလက်နက်ကြီးလေးလုံးပောက်ကွဲခဲ့ပါတယ်။ဒီ OSCE အဖွဲ့ကောင်စား Alexander Hack ကသူတို့အဖွဲ့ဟာတိုက်ပွဲတွေကိုမထင်မှတ်ပဲရောက်သွားခဲ့တယ်။ကားထဲမှာပိတ်မိနေကြတာ3နာရီခွဲတောင်ကြာခဲ့တယ်။လက်နက်တွေအများအပြားကားနားထီတောင်ကြာတာတွေ့ခဲ့တယ်။သူတို့ကားတစ်စီးပြတ်သွားလို့နောက်ကားတစ်စီးတည်းပြောင်းတက်ပြီးနောက်ပြန်လှည့်ထွက်ခဲ့ရတယ်လို့ဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်မြို့နေ6ဦးတည်ဆုံးခဲ့ရပြီးနောက်ထပ်15ဦးထဏ်ရာရရှိခဲ့တယ်လို့ Donetsk မြို့ကအရာရှိတွေကဆိုပါတယ်။ဒါပေမဲ့ဒီပစ်ခတ်မှုတွေဟာ Ukraine အရှေ့ပိုင်းမှာပဲကွက်ဖြစ်နေပြီးနိုင်ငံအနှံ့အပြားမှာတော့အပစ်ခတ်ရဆဲတာဆက်ရှိနေသေးတယ်လို့ဒီ OSCE အဖွဲ့ကောင်ဆောင်ကပြောခဲ့ပါတယ်ခင်ဗျာ
။ဂျူမုံဒီယေဝါဒကိုတိုက်ဖြတ်သွားမယ်လို့ဂျာမနီဝန်ကြီးချုပ် Angela Merkel ကကတိပြုပြောကြားလိုက်ပါတယ်။ဂါဇာဒေသမှာဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ဂျာမနီနိုင်ငံမှာနေထိုင်တဲ့ဂျူးတွေကိုစန့်ကျင်တိုက်ခိုက်မှုတွေတစ်နေ့တစ်ခြားများပြားလာနေတာနဲ့ပတ်သက်လို့တနင်္ဂနွေနေ့လူထုစီဝေးပွဲမှာဝန်ကြီးချုပ်မာကယ်ကအခုလိုပြောကြားခဲ့တာပါ။ဘာလီမြို့တော်ရဲ့အထင်ကရဘရန်ဒန်ဘတ်မုတ်ဦးရှိမှဝန်ကြီးချုပ်မာကယ်ကဂျူးမုံတီးရဲ့ဘယ်တော့မှထပ်ဖြစ်မလာအောင်လှုပ်ဆောင်ကြဖို့ပန်ကြားလိုက်တာပါ။ဂျာမနီနိုင်ငံရဲ့ပြရုံနဲ့ယဉ်ကျေးမှုမှာဂျူးတွေဟာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်တယ်လို့အလေးထားပြောကြားခဲ့တယ်လို့ဂျူးမုံတီးရေးတိုက်ဖြတ်ဖို့ကိစ္စဟာဂျာမနီနိုင်ငံရဲ့အမျိုးသားရေးနဲ့လူမှုတာဝန်တရက်ဖြစ်ကြောင်းလည်းပြောပါတယ်။ဂျူးအုပ်ထုပ်အသေးဆောင်တဲ့သူကိုတိုက်ခိုက်တာဟာဂျာမနီနိုင်ငံသားအလုံးကိုတိုက်ခိုက်တာနဲ့အတူတူပါပဲလို့ပြောကြားလိုက်ပြီးဂျာမနီနိုင်ငံထဲမှာဂျူးတွေစိတ်ချလက်ချနေထိုင်စေချင်တယ်လို့ဆိုပါတယ်ရှင်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အတန်းကတနင်္လာနေ့ညဘက်ပိုင်းသတင်းတွေကိုဆက်ကြညာပေးနေပါတယ်။ Islamic ဆွေးနွေးပွဲ ISIS နဲ့ဆက်နွယ်နေတယ်လို့သံသယရှိထားတဲ့ Turkey လူမျိုး၄ယောက်နဲ့ Indonesia နိုင်ငံသား၃ယောက်ကို Indonesia အာဏာပိုင်တွေကစနေနေ့ကဖမ်းဆီးလိုက်ပါတယ်။ Indonesia နိုင်ငံအနောက်ပိုင်း Central Sulawesi ခရိုင်မှာသူတို့ကိုဖမ်းဆီးခဲ့တာပါ။ရဲတပ်ဖွဲ့ပြောခွင့်ရသူတို့ကလမ်းပိတ်ထားတဲ့နေရာမှာကားတစီးချက်ချင်းရက်ပြီးချက်ချင်းပြန်ပေါင်းသွားတာတွေ့လို့တန်တရားနဲ့လိုက်ကြည့်ရကနေကားမရက်ပေးတာကြောင့်တနက်နဲ့တစ်ချက်လှမ်းပစ်ခဲ့ပြီးဆက်မရက်ပေးတဲ့အတွက်နောက်ဆုံးမှာတော့သူတို့ကိုပြစ်ပြီးဖမ်းဆီးခဲ့ရတယ်လို့ဆိုပါတယ်။ဒီဖမ်းဆီးခဲ့တဲ့သူ9ယောက်လုံးကိုနောက်ထပ်စုံစမ်းစစ်ဆေးတာတွေလုပ်ဖို့အတွက်တော့အနောက်ဂျာဗာမှာရှိတဲ့အထူးရဲတပ်ဖွဲ့ဌာနချုပ်ကိုဒီနေ့လွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံသားခီးသွားတွေအလာများတဲ့ကျွန်းရဲ့တောင်ပြင်ပေါ်မှာဥကောင်းတံရရီနဲ့အဝတ်မပါဘဲတည်ဆုံနေတဲ့ဗြိတိရှ်နယ်လက်ခီးသွားနှစ်ဦးကိုတွေ့ရတယ်လို့ထိုင်းရဲတွေကပြောပါတယ်။ဒီကျွန်းဟာရေငုပ်တဲ့နေရာတွေနဲ့လှပတဲ့တောင်ကမ်းကြောင့်နာမည်ကျော်တဲ့နေရာတွေဖြစ်ပါတယ်။အဲ့ဒီကျွန်းကခိုတောင်တောင်ပြင်မှာတည်ဆုံနေသူတွေဟာအသက်23နှစ်အရွယ်အမျိုးသမီးတအူးနဲ့အသက်24နှစ်အရွယ်အမျိုးသားတအူးဖြစ်တယ်လို့ဆိုပါတယ်။အနားမှာသွေးစွန်းနေတဲ့သူတို့ရဲ့အဝတ်အစားတွေကိုတွေ့ရပြီးသူတို့ခေါင်းကပြင်းထန်တဲ့ဒဏ်ရာတွေဟာပေါက်ပြားနဲ့ရိုက်ထားတဲ့ဒဏ်ရာတွေဖြစ်နိုင်တယ်လို့လည်းရဲကပြောပါတယ်ရှင်
။မာလီနိုင်ငံမြောက်ပိုင်းမှာတော့တိုက်ခိုက်မှုတစ်ခုကြောင့်ချတ်နိုင်ငံစစ်သားတအူးနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့ဝင်လေးဦးဒဏ်ရာရတဲ့အပေါ်ကုလသမဂ္ဂကဖြစ်တင်ရှုံချလိုက်ပါတယ်။ဒီတပ်ဖွဲ့ဝင်တွေလိုက်ပါသွားတဲ့ယင်ဟာမာလီနိုင်ငံကယ်တာဒေတာကအာဂူဟော့အယန္နာမှာတနင်္ဂနွေနေ့ကမြေမြုံမိုင်းတံခံခဲ့ရတာပါတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့မာလီနိုင်ငံကိုတိုက်တွန်းတဲ့အကြေညာချက်တစ်ခုကိုတနင်္ဂနွေနေ့နှောင်းပိုင်းမှာကုလသမဂ္ဂလူချင်းရေးကောင်စီကထုတ်ပြန်လိုက်ပါတယ်မာလီလူထုအတွက်ရေရှည်ခိုင်မာတည်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဆောင်ကျဉ်းပေးရေးငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ရဲ့ကြိုးပမ်းမှုကိုထောက်ခံတဲ့အကြောင်းလဲဒီကုလသမဂ္ဂလူချင်းရေးကောင်စီရဲ့ထုတ်ပြန်ချက်မှာထည့်ပြောခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုအနောက်မြောက်ပိုင်းကလော့စ်ကဘောစ်အပန်းပြေစခန်းကိုအပြင်းနဲ့ဟာရီကိန်းမုန်တိုင်းအော်ဒီလ်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဟိုတယ်ကြီးတွေမှာလူပေါင်းထောင်နဲ့ချီပြီးတော့ခိုးအောင်နေကြပါတယ် ဘာဂျာကယ်လီဖိုးနီးယားကျွန်းဆယ်မှာတိုက်ခိုက်ခဲ့တဲ့မုန်တိုင်းတွေထဲမှာအကြီးဆုံးဖြစ်တဲ့အိုဒယ်မုန်တိုင်းဟာပြီးခဲ့တဲ့တနင်္ဂနွေညပိုင်းကတနအီကိုမိုင်130နီးပါးတိုက်ခိုက်ခဲ့တာပါ American Hurricane တိုင်းတားရေးဗဟိုဌာန USNHC ကမုန်တိုင်းကြောင့်မိုးရေချိန်9လက်မကနေ17လက်မအထိရွာသွန်းနိုင်ပြီးတောက်ကြနေ့ညနေလောင်းရောက်မှအပြော့သွားနိုင်တယ်လို့လည်းဒီကနေ့အစောပိုင်းမှာပြောပါတယ်ဒါအပြင်ရပ်ပေါင်းများစွာမိုးသီးထန်ပြီးအသက်အန္တရာယ်ပေးနိုင်တဲ့ရေကြီးမြေပြိုမှုတွေလည်းဖြစ်နိုင်တယ်လို့သတိပေးထားပါတယ်ရှင
်လီဗျားနိုင်ငံကလည်းမှာသင်္ဘောတစီနှမြုပ်သွားခဲ့ရမှာအာဖရိကတက်ကဥရောပကိုရှေ့ပြောင်းဖို့ချိုးပန်းလာခဲ့သူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေပြီးသူတို့သိဆုံးခဲ့တာဖြစ်နိုင်တယ်လို့လီဗျားအရာရှိတွေကဆိုနေပါတယ်ဒီလီဗျားအရာရှိတွေဆိုရအမျိုးသမီး3ဦးပါဝင်အခုလိုရှေ့ပြောင်းလာသူပေါင်း36ယောက်ကိုတော့အခုထိကယ်တင်ထားနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ထိုက်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့မတ်ရင်ကျင်းနိုင်လို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်အရင်ဆုံးတော့ခါခါပူရာစီမှာပျောက်ဆုံးနေသူတွေကိုရှာဖွေနေတဲ့အခြေအနေတွေကိုအရင်ဆုံးပြောပြပေးပါမယ်။မြန်မာတောင်ထက်သမားနှစ်ဦးတို့ခါခါဘိုရာစီတောင်ပေါ်မှာပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့16ရက်ရှိသွားပြီဖြစ်ပါပြီ။သူတို့အတွက်အကူအညီတွေမရောက်ခင်မှာဆန္ဒရိုက်ခါပြက်လက်မှုအပါအဝင်ရာသီဥတုတန်ကြံ့ကြံ့ခံနိုင်ဖို့တွေကိုပါစိုးရိမ်မှုတွေရှိလာနေပါတယ်။တက္ကသိုလ်ခြေလင်းတောင်ထက်အသင်းသဘာဝခေါ်တာဖောင်ဒေးရှင်းရဲ့မှုဆောင်ဦးထွန်းလှအောင်ကအခုလိုပြောပါတယ်
။သူတို့နှစ်ယောက်ရဲ့မိသားစုဝင်တွေကတော့လက်ရှိပူတောင်မှာပဲသူဖောင်ဒေးရှင်းရဲ့ဟိုဘိုင်းနဲ့ဒီမူလရှိမှာပဲသူတို့တက်ကူနေရခြားတာပေးလို့လည်းသိရပါတယ်။အဲ့ရှိမိသားစုဝင်တွေနေတော့ကျွန်တော်တို့ဒီပူတာဟိုကနေခြေဆိုင်ခြေတန်းမှာဒီကုညီကယ်ဆယ်ဖို့အတတ်နိုင်ဆုံးကြိုးစားဆောင်နေတာဟိုလေသူတို့ကလက်တွေ့ဟိုသိနေရပါတယ်မြင်နေရပါတယ်ခင်ဗျ။အဲ့ကျွန်တော်တို့ဒီခက်ခဲတဲ့အတားအဆီးရတော့ဒီရာသီဥတုကြောင့်လာရင်ကျွန်တော်တို့ဒီလုံနေတဲ့ဟာတွေကခီးမပေါက်နိုင်ပဲစံချိုင်မှုလေးရဲ့ငဲငယ်ရှိတာဖြစ်နေပါတယ်။ဟိုသူတို့လက်ရှိပျောက်ဆုံးနေတဲ့နေရာတွေကတော့ဒီလောက်ရဲ့နည်းနည်းရှိကြလာတာဖြစ်တဲ့အတွက်သူတို့အတွက်လည်းကျွန်တော်တို့ဒီမှာဟိုစိုးရိမ်စိတ်တွေတော့ဟိုနည်းနည်းဟိုရှိပါတယ်ခင်ဗ
ျ။တဘာဝခေါ်တာဖောင်ဒေးရှင်းကခခဘိုရာစီတောင်တက်အဖွဲ့ဝင်၈ဦးတည်းကပြန်လာသူ၆ဦးတို့ဟာလည်းဒီကနေ့မှာပန်နန်းနယ်ကိုရောက်ရှိလာမယ်လို့ခန့်မှန်းထားကြပြီးပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုလည်းဆက်သွယ်ရေးအခက်အခဲကြောင့်သူတို့စီကနေအသေးစိတ်မသိရသေးပါဘူး။ဒီကနေ့မှာတော့ရာသီဥတုကောင်းလာတာမို့ခခဘိုရာစီတောင်စီကိုသွားရဂျာဂန်စခန်းဖြစ်တဲ့ပန်နန်းနယ်ကိုပူတာအိုကနေတဆင့်ကယ်ဆယ်ရေးအထောက်အကူပစ္စည်းတွေနဲ့လူတချို့ကိုပို့ဆောင်ပေးနိုင်ခဲ့ပေမဲ့ကယ်ဆယ်ရေးတွေကတော့မဆနိုင်သေးပါဘူး။လွန်ခဲ့တဲ့နှစ်ရက်ကကယ်ဆယ်ရေးအကူအညီပေးဖို့ရောက်လာခဲ့ကြတဲ့တရုတ်အယက်သားရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့ Blue Sky အဖွဲ့ဝင်9ဦးတို့ဟာလည်းကယ်ဆယ်ရေးလုပ်ငန်းတွေမဆနိုင်သေးတဲ့အကြောင်းဥထွန်းလှအောင်ကပြောပါဗျ။ဟုတ
်ကဲ့ဒီနေ့ရည်ရွယ်မှုအခြေအနေပြတဲ့အတွက်ကျွန်တော်ရဟန်းရဲ့နှစ်ရှင်းနဲ့ဟိုလူ၁၁ယောက်နဲ့ရိတ်ခါတွေနဲ့ဒီနေ့ကျွန်တော်ပန်းနန်းလေးကိုဆက်ပို့ပါရခင်ဗျ။အဲသူတို့တွေကမနက်ဖြန်ကိုပန်းနန်းလေးကနေပြီးတော့ဆက်ပြီးတဟောင်းနှောင်းဆက်တက်မယ်လို့ကျွန်တော်အခုလောလောဆယ်ကြားပြီးထားပါတယ်။ဒီဖွဲဒီကတော့လက်ရှိကျွန်တော်ထူးခြားတဲ့သတင်းတော့မရသေးဘူးခင်ဗျ။ရှင်းရှင်းသွားတဲ့အဖွဲတွေကဒီအဓိကတက်ခက်ကလည်းပါတယ်ခင်ဗျ။တက်ခက်ကတော့သွားနေတဲ့အဖွဲတွေမှာတက်ကအဖွဲရဲ့ပါပါတယ်ခင်ဗျ။အိုဒီကကတော့အခုလုံနေတဲ့လုပ်ငန်းအကုန်လုံးကတော့ကျွန်တော်တို့ဒီဒေတာကအနာပိုင်အဖွဲ့အစည်းရဲ့ကျွန်တော်တို့ True Foundation ရဲ့ကျွန်တော်တို့အကုန်လုံးစီနိုင်ပြီးတော့မှမူအောင်ဆောင်ရွက်နေတာပါခင်ဗျ
။ပေပေါင်း2000နီးပါးမြင့်တဲ့8000အားရှအမြင့်ဆုံးခခဘိုရာစီတောင်ထိပ်ကိုပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကတဘာဝခေါ်တာ Foundation ခခဘိုရာစီတောင်တက်အဖွဲ့ရဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့ရဲ့စီမံခန့်ခွဲသူကိုဝေရမင်းသူတို့တက်ရောက်အောင်မြင်ခဲ့ပြီလို့တောင်ချီအခြေစိုက်စခန်းမှာရှိနေတဲ့ကျန်အဖွဲ့ဝင်6ဦးတို့ထံကိုသတင်းပို့ခဲ့ပြီးချိန်ကစလို့ဒီကနေ့အထိပျောက်ဆုံးနေတာဖြစ်ပါရဲ့ရှင်။
ဦးသိန်းစိန်က2015ခုနှစ်မှာသူသမရပြန်လုပ်ရေးမလုပ်ရေးဟာလူမှုဆန္ဒအပေါ်မူတည်တယ်လို့မကြသေးခင်ကဥရောပခီးစဉ်အတွင်းပြောဆိုခဲ့တာကြောင့်ဒီကိစ္စတကြော့ပြန်ပြီးပေါ်ပေါက်လာပါတယ်။ကျမတို့ VOA သောတာရှင်တွေကလည်းလူမှုတဲကပဲမို့ဒီကိစ္စအပေါ်ဘယ်လိုသဘောရကြပါသလဲ။သမရဦးသိန်းစိန်ကိုနောက်တစ်ချိန်ဆက်ပြီးတော့သမရလှုပ်စေခြင်းနဲ့မလှုပ်စေခြင်းဘူးဆိုတာအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြရအောင်ပါရှင်ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ bamis@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီချိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ် လေလိုက်မှဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်လူလူသဘောထားစစ်တမ်းငယ်လေးတစ်ခုဖြစ်ရနိုင်အောင်လို့အားလုံးပါဝင်သဘောထားပေးကြဖို့ကိုဖိတ်ခေါ်ပါတယ်ရှင
်မနေ့ဖြန်အင်္ဂါနေ့ည9:00ရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးချဖို့ကိုလည်းကျမတို့ရဲ့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်လေဗရောင်းတောင်ကျင်းနီစီမံကိန်းကိစ္စကန့်ကွက်ဆန္ဒပြတဲ့ဒေသခံတွေကိုအကူအညီပေးနေသူအထက်မြန်မာပြည်ဘကတာများအဖွဲ့ချုပ်အဖွဲ့ဝင်တဦးဖြစ်တဲ့မဖြူနှင်းထွေးကိုရဲကဖမ်းပြီးတော့မွန်ယာထောင်မှာချုပ်နှောင်ထားပါတယ်။ပြီးခဲ့တဲ့မေလမှာဝမ်ပေါင်ကုမ္ပဏီကတရုတ်အလုပ်သမား2ဦးကိုပြန်ပေးဆွဲမှုနဲ့ဆွဆွဲပြီးဖမ်းဆီးထားတာဖြစ်ပါတယ်။ဒီအတွက်သူ့ကိုပြန်လွှတ်ပေးဖို့ဒေသခံတွေကဆန္ဒပြတောင်းဆိုကြပါတယ်။အပြည့်အစုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင
်။လေဗရောင်းတောင်ကျေးနီစီမံကိန်းလုပ်နေတဲ့အတွက်လေဗရောင်းတောင်ရွာပေါင်း20ကျော်ကပြည်သူတွေဟာမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကိုပြီးခဲ့တဲ့2012ခုနှစ်ကစပြီးအခုချိန်ထိကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာပါ။ပြီးခဲ့တဲ့မေလတုန်းကလေဗရောင်းရေးလှုပ်ဆောင်နေသူကိုအောင်စိုးနဲ့ရွာသားတွေကိုလာရောက်ဖမ်းဆီးခဲ့ပြီးတဲ့နောက်တရက်မှာပဲကျင်းနီစီမံကိန်းအတွက်ခြံစည်းရိုးလာခတ်တဲ့တရုတ်ဝန်ထမ်းနှစ်ဦးကိုလည်းရွာသားတွေကထိမ့်သိမ်းထားခဲ့ပြီးရော်ကျေးမြူတဲ့လေတွေခြံစည်းရိုးလာခတ်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့ဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာပါဒီအတွက်အာနာပိုင်တွေကမျက်ရည်ရုံဘုံတွေနဲ့ပစ်ပြီးရဲရင်အားတွေနဲ့ရွာတွေကိုဝင်ခဲ့သလိုရွာသားတွေဘက်ကလည်းအာနာပိုင်တွေရဲ့ကားတွေစိုက်ကယ်တွေကိုဖျက်ဆီးခဲ့တဲ့အထိတင်းမာမှုတွေရှိခဲ့တာပါတရုတ်ဝန်ထမ်းနှစ်ဦးကိုရွာသားတွေကပြန်လွတ်ပေးခဲ့ပြီးတဲ့နောက်မှာတော့ဒေသခံ9ဦးအပေါ်တရုတ်လူသမား2ဦးကိုပြန်ပေးဆွဲမှုနဲ့စားလင်းကြီးမြို့နယ်ရဲစခန်းမှာအမှုဖွင့်ထားခဲ့ပါတယ်။ရဲစခန်းကစင့်ခေါ်ချိန်မှာ9ဦးကသွားရောက်ခဲ့ပြီးမတ်ဖြူနှင်းထွေးနဲ့ရွာသား2ဦးကမသွားခဲ့တဲ့အတွက်အဲ့ဒီအမှုနဲ့သူမကိုစက်တင်ဘာလ13ရက်နေ့ကမန္တလေးမြို့ကနေအိမ်မှာလာရောက်ဖမ်းဆီးခဲ့တာဖြစ်ကြောင်းဘကတမြအဖွဲ့ချုပ်ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကပြောပါတယ်
ဒီနေ့နေ့တဲ့တနာကြီးခွဲမှာမုံရမတ်တိရဲစခန်းနေပြီးတော့မုံရထောင်ကြီးချုပ်ကိုပို့လိုက်ပြီလို့ဒီနေ့မုံရပြန်ကြောင်းသားကြီးကကျွန်တော်တို့ဒီကိုပုံဆက်ကြောင်းကြလာတယ်အခုဒီမှာမုံရထောင်ကိုပို့လိုက်တဲ့ခါကျတော့ဗာမှုနဲ့လည်းပုံမှန်နဲ့လည်းမေးလိုက်တဲ့ခါကျတော့သူတို့က364 368လို့နှစ်မှုတက်ထားတယ်သူကတာဝန်တည်တဲ့ပြည်သူတရားအနေနဲ့ကျောင်းသူတရားအနေနဲ့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေပြည်သူတွေရဲ့ပြဿနာတွေကြားမှာဟိုဝင်ရောက်ဖြေရှင်းတာဖြစ်တဲ့အရင်ကလည်းကျွန်တော်တို့လည်းကူညီခဲ့တယ်သူလည်းကူညီနေတာပဲဒါအာဏာပိုင်ကြီးကျွန်တော်တို့ကူညီနေမှုတွေကျွန်တော်တို့ဆောင်ရွက်နေမှုတွေကိုခေတ်ဆက်ဆက်ကလေးကနာမည်ဖြတ်ဖို့အချိန်ချင်းစ조사ခဲ့တာဖြစ်တယ်အဲ့တော့ဒီဖြစ်စဉ်မှာလည်းသူ့ကိုဒီပြန်မေးမှုတွေမှာပါတယ်ပြန်မေးမှုကို조사အထုတ်တဲ့အချိန်မှာဒါဥစ္စာစီစဉ်ဆောင်ရွက်သူတွေထဲမှာပါတယ်လို့ဒါကတော့အာဏာပိုင်ကြီးကကျွန်တော်တို့ကျောင်းသူကိုဆွဲထည့်ထားတာပဲ
မိလာတော့ကတော့ရဲစခန်းကိုလာရောက်စစ်ဆေးခံတဲ့ရွာသား9ဦးကိုအာနာပိုင်တွေကကြေအေးပေးခဲ့ပါတယ်။ကာယကံရှင်များဖြစ်တဲ့ရွာသား9ဦးကိုအပြစ်မရှိဘူးဆိုပြီးကြေအေးပေးခဲ့ရင်အဲ့ဒီရွာကဧည့်သည်ဖြစ်တဲ့မတ်ဖြူနှင်းထွေးဟာဥပဒေကြောင့်ရအပြစ်ကျစရာအကြောင်းမရှိဘူးဆိုပြီးမန္တလေးမြို့ကရှေ့နေဦးသိန်းတန်းဦးကဆိုပါတယ်
။ဥပဒေရပြောရရင်တော့ဒီမူလရွာသားတွေကိုထုတ်လိုက်မှာတော့သူ့လူသွဲကြောင်မရှိပါဘူး။ဟိုသူဒီဝါကတာကဒီကလေးမလေးကဖြစ်ချင်းဖြစ်ကူညီတာပဲဗျာ။ကာရဏရှင်ဒီသုဆွဲခံရသူတွေကဟိုမှာဒေသခံတွေပဲဒေသခံတွေမှာသူ့ပြည်ကိုရှင်းပေးလို့ရှင်သူကလည်းအပြစ်ရှိတယ်ဆရာကြောက်လည်းမရှိဘူးကွာရုံးမတင်သေးဘူးပေါ့ဗျာတော့ရုံးတင်တဲ့ဆိုရင်လည်းကျွန်တော်တို့ဝိုင်းနဲ့ကြမှာပါကျွန်တော်တို့လည်းဒီကိစ္စကိုတကယ်တပိုင်မပြီးပါဘူ
းအဲ့ဒီဖြစ်စဉ်မှာရွာသားတွေကိုသူတို့လေမြေတွေမှာပြန်လဲထွန်ရက်ခွင့်ပြုမယ်တရုတ်နိုင်ငံသားနှစ်ဦးကိစ္စနဲ့ပတ်သက်လို့ရွာသားတွေအပါအဝင်ဘယ်သူကမှအရေးမြင်ဘူးဆိုတာညှိနှိုင်းပြီးမှတရုတ်နိုင်ငံသားနှစ်ဦးကိုအာဏာပိုင်တွေလက်ထဲကိုပြန်လဲလွှဲပြောင်းပေးခဲ့ပါတယ်နောက်ပိုင်းမှာတော့သူတို့လေမြေတွေမှာထွန်ရက်စိုက်ပျိုးခွင့်ပြန်မရတဲ့အတွက်ဒီကနေ့အထိဆန္ဒပြနေကြတာပါစက်တင်ဘာလ15ရက်နေ့မှာတော့ဒေသခံအင်အားရာနဲ့ချီပြီးလေယာဉ်လုတ်ကင်နေသူတွေလုတ်ကင်စားတောက်စရာမရှိတော့တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာလေဗရောင်းဒေသမှာကြောင်းစီယာမှာလာလုတ်နေတဲ့လေဗရောင်းရေးကူညီသူမတ်ဖြူနှင်းထွေးပြန်လည်လွတ်မြောက်ရေးကိုလည်းတောင်းဆိုခဲ့ကြောင်းဇီးတော်ရွာဆမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
ဒီကနေ့ပေါ်လို့တဲ့ချိန်ကမှဒါလူများချင်းတော့ဒါဟိုအနည်းဆုံး500 600လောက်တော့ရှိနေတယ်ပေါ့ဗျာဒါမှမဟုတ်ရင်တော့လူမြောက်ရေးအတွက်ဟိုကမ်ပိန်းရဲ့တစ်ခုအနေနဲ့ရွာတိုင်းရွာတိုင်းမှာဒါဟိုကမ်ပိန်းတစ်ခုအနေနဲ့မဖြစ်နေသေးဘူးဟိုချက်ချင်းမျိုးတော့အဲ free
ဒီနေ့တွေ့ဆိုတဲ့စာကြည့်တဲ့ဆိုင်မုတ်တွေကန်ဆောင်ပြီးတော့ဒါဦးဇင်းတို့အနေနဲ့ဓမ္မကြည့်ရင်းနဲ့လွတ်မြောက်ကြောင်းအတွက်ဒီနေ့လုပ်ကိုင်းသွားမှာဖြစ်ပါလေ။
လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာ2012ခုနှစ်တုန်းကတော့ပြင်းထန်တဲ့ကန့်ကွက်မှုတွေကြုံခဲ့ရပြီးစီမံကိန်းနယ်မြေတွေကလေဒီတင်ကိုကာကွယ်ဖို့အတွက်တပိတ်စခန်းဖွင့်ပြီးကန့်ကွက်တဲ့တန်ကားတော်တွေကိုမီးလောင်ဘုံးနဲ့ဖြိုခွဲတဲ့အထိတင်းမာမှုတွေရှိခဲ့တာပါ။ကန့်ကွက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာဝန်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်တို့က49ရာခိုင်နှုန်းခန့်စားစီဖို့အတွက်စာချုပ်ချုပ်ဆိုလိုက်ပါတယ်။ကန့်ကွက်မှုတွေကြုံနေရတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပေမဲ့ကော်မရှင်ရဲ့အစီရင်ခံစာအပေါ်မှာလိုက်နာမှုမရှိဘူးဆိုပြီးကော်မရှင်အဖွဲ့ဝင်တွေကဝေဖန်ထားတာပါ။လက်ဘရောင်းရေးလှုပ်ဆောင်နေသူအတော်များများကိုတော့အာဏာပိုင်တွေကဖမ်းဝရမ်းတွေထုတ်ထားပြီးဖမ်းဆီးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။စင်ကာပူကိုသွားမယ်မြန်မာအင်ကူအလုပ်သမားတွေရဲ့အခွင့်အရေးတွေကာကွယ်ပေးနိုင်ဖို့အတွက်မြန်မာစင်ကာပူနှစ်ဖက်အလုပ်သမားအေဂျင်စီအဖွဲ့ချုပ်တွေသဘောတူလက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းနေကြရပြီးလောလောဆယ်မှာတော့ဒီလိုသဘောတူညီမှုတွေမရမချင်းမြန်မာအစိုးရဘက်ကမြန်မာအလုပ်သမားတွေစင်ကာပူကိုသွားရောက်လုပ်ကိုင်ခွင့်ကိုပြီးခဲ့တဲ့လာဆန်ပိုင်းကလေးကယာယီရပ်ဆိုင်းထားပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့မြန်မာပြည်ပအလုပ်ကိုင်လုပ်ငန်းရှင်များအဖွဲ့ချုပ်နဲ့စင်ကာပူအလုပ်ကိုင်ရှာဖွေရေးအေဂျင်စီများအသင်းတို့အနေနဲ့နှစ်ဖက်သဘောတူမဲ့အချက်တွေကိုအပြန်အလှန်ညှိနှိုင်းနေဆဲပဲလို့အဖွဲ့ချုပ်ဒီဥက္ကဋ္ဌဦးစိုးမြင့်အောင်က VOE ကိုပြောပါတယ
်။Agency Association ပေါ့နော်။အဲ့အဖွဲ့နဲ့ကျွန်တော်တို့ကဟိုဟာအတူချင်ပါတယ်ဟိုဟာ Agency 30လောက်တော့ရှိ30 40လောက်တော့ရှိနေမှာဖြစ်နေ။အဲ့အဖွဲ့နဲ့ကျွန်တော်တို့ဒီ Domestic Workers တွေအတွက်ကျွန်တော်တို့လည်းပြောဆိုနေပါတယ်ပြောဆိုနေတော့အခုကကျွန်တော်တို့ကစပြီးမှတစ်ဖက်နဲ့တစ်ဖက်ဟို MOU မှာပါတဲ့အချက်လက်တွေကိုဆွေးနွေးနေတုံးပဲရှိပါလိမ့်မယ်ခင်ဗျာဒါဆွေးနွေးပြီးသွားလို့နှစ်ဖက်သဘောတူပြီးတော့ပါတဲ့ပါတိုင်းအချက်တွေဆိုတော့ကျွန်တော်လက်မှတ်ဟိုဘက်ဒီဘက်လက်မှတ်ထိုးပြီးတော့ဒါကျွန်တော်တို့ဝန်ကြီးဌာနအပူပဲယူပြီးတော့ဒါကျွန်တော်ပို့လို့ရပါတယ
်ဒါအပြင် MOU နှစ်ဖက်သဘောတူညီချက်မှာပါမဲ့အချက်တွေကိုအခုလိုဆက်ပြီးတော့ရှင်းပြပါတယ
် MOU မှာကျွန်တော်တို့အဓိကဘာကြီးပါမလဲဆိုတော့ဒီလာစာနဲ့ပတ်သက်တာကျွန်တော်တို့ညှိနှိုင်းမယ်နောက်ပြီးတော့ဝန်ဆောင်စိတ်တွေကိုဟလာညှိနှိုင်းပေးမယ်နောက်ပြီးတော့ကျွန်တော်တို့သူတို့ရဲ့ဟလာဟိုအခွင့်အရေးရတဲ့ရတဲ့အခွင့်အရေးတွေလည်းပါလိမ့်မယ်နောက်ဘာသာရေးနဲ့ပတ်သက်ပြီးတော့လည်းလွတ်လပ်စွာကိုယ်ပွဲခွင့်တွေပါလေပါရှိအောင်လည်းကျွန်တော်တို့အမှုရဲမှာထည့်ပေးမယ်ခင်ဗျအဲ့ဒါမျိုးတွေပေါ့လေအဲ့ဒါမျိုးတွေတစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးသွားနောက်တစ်ခါဆိုဟိုဘက်ကျန်ရဲ့ responsibility ပေါ့နော်အဲ့တော့မရောက်သွားတဲ့ခါမှာသူတို့ယူရမှာပဲဆိုတော့ကျွန်တော်ဘက်ကဆိုရင်ပါလီရဲဆိုတော့အသေးစိတ်ဟိုဘက်နဲ့ဒီဘက်ညှိနှိုင်းပြီးသွားရင်တော့ကျွန်တော်တို့ဒါနှစ်ဦးတစ်ဖက်နဲ့တစ်ဖက်နဲ့ဒါသဘောတူသွားပြီကျွန်တော်ဒီ MOU ကိုလက်မှတ်ထိုးမှာပါထိုးပြီးတဲ့အခါကျရင် MOU အိမ်ကောင်လည်းကျွန်တော်တို့ကဝန်ကြီးဌာနကိုပြင်ပြရမှာခင်ဗျဝန်ကြီးဌာန approve လုပ်တယ်ဆိုရင်ဒါကျွန်တော်တို့ကစပြီးတော့ဟိုဆောင်ရွက်လို့ရပါတယ်ခင်ဗျာ
အဲ့တော့အခုဒီမြန်မာအိမ်တွင်းအထောက်အကူပြုလုပ်သားတွေကိုစင်ကာပူပို့မဲ့ကိစ္စမြန်မာအစိုးရဘက်ကယာယီရပ်ဆိုင်းထားတဲ့ပုံမှာဦးစိုးမြောင်တို့ရဲ့သဘောထားဘယ်လိုရှိပါလဲရှင
်အဲ့ဒါကောင်းပါတယ်ခင်ဗျာဘာလို့ဆိုတော့အရင်တော့ဒီကျွန်တော်တရားမှုံပေါ့နော်အတရားမှုံဆိုတာကျွန်တော်လိုင်းစင်အေဂျင်စီမဟုတ်ပါဘူးဗျာအတရားနေပြီးတော့လုံမားဝန်ကြီးဌာနကိုရစ်ဂျစ်စတာမလုပ်ခဲ့တဲ့ဒီတိုင်းကိုဟောပေါ့ဟိုတရားမှုံပို့နေတဲ့လမ်းကြောင်းရှိတယ်ခင်ဗျာဒါတော့အရင်တစ်နှစ်လောက်ပြဆက်ပြီးတော့ပို့နေမှရပါတယ်ဆိုတော့အဲ့မှာဟိုအဲ့ပို့ရခါကျတော့ဥပမာပြင်ဟိုသင်ရိုက်တာကျွန်တော် MOU မှာလို့ဆိုလာစာ450ရရမယ်လို့တော့ဒီချက်ချင်းသူ့ရဲ့ agency ကြီးစင်နေနဲ့လေးလာတဲ့ပို့ပြီးတော့မပို့တဲ့ agency ပြီးတော့ဖြတ်တော့ရမယ်ဆိုပါပေမဲ့အခုပွားနေတဲ့ကလေးကပြည်ရာကျွန်တော်လာစာ300လောက်နဲ့လုံနေရတယ်ရှိရလို့ရှိတယ်အမျိုးမျိုးပေါ့လေတော့သူ့ရဲ့ဝန်ဆောင်စိတ်ဖြတ်တော့တဲ့အခါမှာလေ9လ8လတွေဖြတ်တာမျိုးတွေလည်းကျွန်တော်တို့ပြည်နေရတယ်ဆိုတော့ဒီ MOU ထိုးလိုက်တဲ့ခါမှာကျွန်တော်တို့မြန်မာလူသားတွေကာကွယ်ပေးနိုင်တယ်ရရင်ရခဲ့တဲ့ခွင့်ရေးဒီရစီရနိုင်ပေါ့လေ
ဒါပေမဲ့လည်းစင်ကာပူအလုတ်ကန်ရှာဖွေရေးအေဂျင်စီများအသင်းထဲမှာမပါတဲ့အခြားစင်ကာပူအေဂျင်စီတွေနဲ့ပတ်သက်ပြီးသွားတဲ့မြန်မာလူသားတွေကိုဘသူကအကာအကွယ်ပေးမလဲဆိုတဲ့မေးခွန်းရှိနေတယ်လို့စင်ကာပူအခြေစိုက်မြမဂိယူနာအသင်းရဲ့တာဝန်ရှိပုဂ္ဂိုလ်ဦးတင်မောင်ဝင်းကပြောပါတယ
်ဒီနိုင်ငံမှာကြားတဲ့ခါကျတော့ဒီအဖွဲ့အစည်းကိုနဲ့ဒီအစိုးရနဲ့ဟာဘာမှမဖြစ်ဘူးဘာခေါ်မလဲဟိုအဲ့ဒီမပတ်သက်ဘူးလေဘာမှပြည်မှာလည်းခုနကပြောသလိုဘာမှပြည်မှာကျတော့ဟိုဝန်ကြီးဌာနကဆိုလို့ရှိရင်ဒီ employment agency ဆိုတာလည်းဝန်ကြီးဌာနကပြောတဲ့ဥစ္စာတော့တိုက်လို့ရတယ်ဒီဘက်က agency ကကျွန်တော်ဒီ agency ဆိုတာကလည်း အဖွဲ့အစည်းဆိုတာလေသူတို့ဒီမှာခု၃00လောက်ရှိတယ်။အဲ့တော့၃00လောက်ရှိတော့ဆိုဒီထဲမှာအဖွဲ့ဝင်အားမှာ၁00ပဲရှိမယ်ဆိုပါလို့။အဲ့ဒီ၁00ရဲ့မှာအဲ့ဒီ၁00ရဲ့ဟိုဗမာပြည်မှာလက္ခဏာပြောလို့ဘောကြီးမတော်ခုနကပြောလို့60000ကတော့တော့အဖွဲ့ဝင်ဖြစ်ရင်ဖြစ်မှာပေါ့ဗျာ။အဲ့ဒါနဲ့သူတို့လက်မှတ်ထိုးကြမှာ။အဲ့တော့တကူဖြစ်တဲ့ဥစ္စာကြတော့လို့ရှိရင်အေဂျင်စီကလည်းပြီးတော့လိုက်အကုန်လိုက်လို့မပေးတော့ဘူးဆိုပါလို့ခဲ့။ဒီမှာကျွန်တော်ဘုသူ့သွားပြီးတော့ပြောရမယ်။
လက်ရှိစင်ကာပူမှာလုတ်ကင်နေတဲ့မြန်မာအိမ်တွင်းအထောက်ကူပြုလုပ်သားအရေအတွက်3000နီးပါးရှိနေတယ်လို့ဦးတင်မောင်ဝင်းကပြောပါရယ်။သူတို့အသင်းအနေနဲ့လည်းစင်ကာပူအိမ်ရှင်တွေနှိပ်စက်လို့ထွက်ပြေးလာတဲ့မြန်မာအမျိုးသမီးတွေကိုစင်ကာပူအဖွဲ့ဖြစ်တဲ့ Home နဲ့ပူးပေါင်းပြီးအကူအညီပေးနေတာပါ။နှစ်နှစ်အတွင်းမြန်မာအမျိုးသမီး80ကျော်လောက်ကိုအကူအညီပေးခဲ့ရတယ်လို့သူကဆိုပါရယ်။စင်ကာပူနိုင်ငံမှာလုတ်ကင်နေတဲ့အိမ်တွင်းအထောက်ကူပြုလုပ်သားအရေအတွက်အများဆုံးနိုင်ငံတွေကတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကဖြစ်ပါရယ်ရှင်။
မင်းချင်းနိုင်ပြောပြခဲ့တာပါရှင်။ရှမ်းပြည်နယ်တောင်ကြီးခရိုင်အတွင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတဦးကိုတတ်သူလို့တန်တရားရှိသူတဦးကိုရဲတပ်ဖွဲ့ကတွားရောက်ဖမ်းဆီးချိန်မှာထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးတာမှာတနတ်ဒဏ်ရာနဲ့တောင်ကြီးစီရုံမှာကွဲလွန်ခဲ့ပါတယ်။အခုလိုအရက်သားတွေမကြာခဏတပ်ဖြတ်ခံရမှုကိုရဲတပ်ဖွဲ့ကအခုလိုအေးအေးယူဆောင်ရွက်လာတဲ့အပေါ်မှာတော့ကြိုးစုံမှုတွေကလည်းရှိနေပါတယ်။ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့တောင်ကြီးခရိုင်ဟိုပုံးမြို့နယ်မိုင်းပြင်းလက်တက်ကြီးရွာကတင်းစည်းကံမြေယာပြန်လည်ရရှိရေးအတွက်ဆောင်ရွက်နေတဲ့ NLD ရဲ့ကြေးဒုဥက္ကဋ္ဌဦးဆိုင်ဆန်ထွန်းဟာဒီနှစ်ဇွန်လ4ရက်နေ့ကအမည်မသိလူနှစ်ယောက်ကညအချိန်မှာနေအိမ်ကနေလာရောက်ဖမ်းဆီးခေါ်ဆောင်ခဲ့ပြီးတဲ့နောက်ရွာအပြင်မှာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအမှုဖြစ်ပွားပြီး3လကျော်အကြာမှာတပ်ဖြတ်သူအဖြစ်တန်တရားရှိသူကိုဖမ်းဆီးစဉ်ထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ကြောင်းဟိုပုံးမျိုးမြို့မရဲစခန်းကဒူရဲအုပ်ကျော်မင်းစိုးကပြောပါတယ
်ကျွန်တော်တို့ကဥစဉ်ဆိုတာပဋိပန္နတရားခါပေါ့နော်အမှုကနေပြောရဲကလည်းသူ့ကိုစစ်ဖို့ဆိုတာအကျဉ်းချင်းစင့်ခေါ်တယ်ဆိုသူမလာဘူးတလားရှောင်းနေရပါလေတောင်းနေအဲ့ဒီအမှုစင်းနဲ့ဖွဲ့ဆိုတာအမှုစင်းကရဲအုပ်ဆိုင်တော်ခံတာလေသူနဲ့ဖွဲ့အဲ့ဒီစနေနေ့တနားကွယ်မှာအိုက်ကျော်ကိုတော့သူနဲ့တွေ့ရတွေ့တော့သူကဖွက်ပြေသွားတယ်ကျလားကျွန်တော်တို့ဒီရဲတပ်ဖွဲ့ဝင်ကိုမြင်တဲ့အခါအိမ်ကနေအိမ်တို့နဲ့ဝင်ဆိုအိမ်နောက်ပြေးပေါက်ကနေပြေးသွားအော်မပြေတားရတားလို့လည်းမရအောင်မင်းကတော့ပထမဆုံးရေအုပ်ဆိုင်တော်ခံရသူ့မှာပါလာ6လုံးကြီးနဲ့ပထမတစ်ချက်ကတော့မိုးထောင်ပေါက်ပြီးတော့ပြီးပြေးလိုက်တာပေါ့နော်မင်းကတော့6လုံးကြီးနဲ့ပြင့်မိလိုက်တယ်ကြလားပြင်ပြီးတော့ကျွန်တော်တို့ကဆေးရုံတောင်းကြီးဆေးရုံခေါ်လာဆေးရုံရောက်မှဆုံးသွားတယ်ပေါ့နော
်ရဲတပ်ဖွဲ့ကလူကြုံနဲ့စင့်စာပေးပို့တဲ့အခါစာယူလာသူရွာသားတွေကိုဥစွေကတနက်ပြချင်းချောက်တာတွေလည်းရှိတယ်လို့ပြောပါတယ်ကျန်လွံ့မြောက်နေတဲ့တရားခံတယောက်ကိုတော့စုံစမ်းနေစေဖြစ်တယ်လို့ဒူရဲအုပ်ကျော်မင်းစိုးကဆက်ပြောပါတယ်
။ကျန်တဲ့တရားခံတယောက်ကကျွန်တော်စုံစမ်းနေပဲဗျ
။တည်ဆုံသွားသူဟာလက်နက်ကင်အဖွဲ့အစည်းတစ်ခုခုနဲ့အဆက်အသွယ်ရှိတယ်လို့ဒေသခံတွေကယူဆထားပါတယ်။ဟိုပုံးမြို့မြောက်ဖက်မိုင်30အကွာမှာရှိတဲ့မိုင်းပြင်းလက်တဲ့ကြီးရွာအနီးမှာအစိုးရစစ်တပ်နဲ့ပအိုဌာနပြည်သူ့စစ်အဖွဲ့တွေအခြေစိုက်ထားသလိုရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့လည်းလှုပ်ရှားနေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတရားခံအဖြစ်တန်တရားရှိသူကိုဖမ်းဆီးလိုက်တဲ့အပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်ပေါင်တိုးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ကျွန်တော်တို့ပါတီဝင်မှမဟုတ်ဘူးပေါ့နော်အခြားလက်နက်ကိုင်အဖွဲ့အစည်းတွေအားနဲ့ယူတော့ဒီသာမန်ပြည်သူတွေတိုင်းရင်းသားတွေပေါ်မှာတော့ဒီလက်နက်နဲ့အနိုင်ကျင့်နေကြတဲ့ဟာတွေတော့ငနေတော့ညင်တက်ပေါ်မယ်လို့ကျွန်တော်တော့ထင်တယ်လေဒါဘာလို့လဲဆိုတော့အရင်တော့ဆိုရင်အဲ့လိုမျိုးတော်ကျူအောင်ကြမှာဒီလိုတတ်ချက်နိုင်တတ်ချက်ချက်နိုင်ဖြတ်နေတာတွေကဒုတိယခံပေါ်ထုတ်ဖန်းရှိလေးမရှိဘူးလေ။ဒါတည်းခံပေါ်လေးမရှိဘူးပေါ့။အခုကတော့ဒါဟိုပထမဆုံးအကျိလို့တော့ပြောလို့ရပါတယ်။ဒါပေမဲ့တခုဆိုတာကတော့ဒီဖြေသွားတာပေါ့နော
်။ရှမ်းပြည်နယ်နမ်ဆန်မြို့နယ်မိသွေးကုန်းကျေးရွာမှာမြေယာကိစ္စနဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေတဲ့ NLD ပါတီဝင်တဦးဟာဒီနှစ်ဧပြီလ25ရက်နေ့ကတက်ဖြတ်ခံခဲ့ရပြီးဒီတက်ဖြတ်မှုမှာအခုအချိန်ထိလက်သက်တရားခံကိုဖော်ထုတ်နိုင်တာမရှိသေးဘူးလို့ဦးတင်မောင်တိုးကပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အမှုခင်းတွေမှာမြေယာသိမ်းဆည်းမှုပြဿနာဟာအများဆုံးဖြစ်ပြီးဒီသိမ်းဆည်းမှုမှာအစိုးရစစ်တပ်ကပါဝင်တယ်လို့ဌာနပြည်သူ့စစ်တွေကလည်းသိမ်းဆည်းတာရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့ NLD ပါတီဝင်တချို့နဲ့ပအိုဌာနပြည်သူ့စစ်အကြမ်းမှာမြေယာသိမ်းဆည်းမှုနဲ့ပတ်သက်ပြီးအချင်းများတာတွေလည်းဖြစ်ခဲ့ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာပါဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလာတဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာကတော့
ညစီရာရှိရတော့ညမယ်ညင်းစီရာရှိရတော့ညင်းမယ်ကျွန်တော်တို့ကဒါပေမဲ့အောက်မုံနဲ့လမ်းကြောင်းတစ်ခုကိုပေးကားပေါက်သွားနေတယ်ဆိုလို့ရှိရင်ကျွန်တော်တန်းပြီးရပို့ပြီးတော့တိုးတက်လာမှာဖြစ်ပါတယ
်ဒါတော့ဒီ innovative နိုင်ငံရေးသင်တန်းချောင်းတီထောင်သူဦးမျိုးစောအောင်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာနားဆင်ကြရမယ်အကြောင်းအရာပါရှင်အခုရင်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဗြိတိန်နိုင်ငံတဲကတဲမှာအင်္ဂလန်ဝေးလ်စ်မြောက်အိုင်ယာလန်တို့နဲ့အတူစကော့တလန်ဒီအတိုင်းဆက်နေမလားသီးစားနိုင်ငံအဖြစ်လွတ်လပ်ရေးယူမလားဆိုတာကိုအခုသတင်းပတ်အတွင်းစကော့တလန်မှာမဲခွဲဆုံးဖြတ်တော်မှာဖြစ်ပါတယ်။သီးစားလွတ်လပ်စွာခွဲထွက်ပြီးနေမယ်ဆိုရင်စကော့တလန်နယ်သားတွေအတွက်စီးပွားရေးအရပိုပြီးအကျိုးဖြစ်ထွန်းနိုင်မယ်ဆိုတဲ့အယူအဆတွေရှိလာတဲ့အတွက်လည်းအခုလိုမဲခွဲဆုံးဖြတ်ရမယ့်အခြေအနေကိုရောက်လာရတာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာစကော့တလန်ရဲ့စီးပွားရေးအလားအလာနဲ့ပတ်သက်လို့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
စကော့တလန်အနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့မဲခွဲဆုံးဖြတ်ဖို့အချိန်နီးကပ်လာတဲ့အမျှဗြိတိန်နိုင်ငံတွေကခွဲထွက်ပြီးတဲ့နောက်စီးပွားရေးအရာအခြေအနေပိုကောင်းလာနိုင်မလားပိုဆိုးသွားနိုင်မလားဆိုတဲ့ငြင်းကုန်ဆွေးနွေးမှုတွေလည်းဆက်ရှိနေပါတယ်စကော့တလန်အနေနဲ့ဗြိတိန်နိုင်ငံတွေကခွဲထွက်တာကိုစီးပွားရေးသမားချူကတော့အခွင့်အလမ်းတစ်ခုအနေနဲ့မြင်မိမဲ့တချို့တွေကတော့တေးကြတဲ့လက်ရှိအနေအထားတိုင်းဆက်ရှိနေစေချင်တာပါဂလပ်စ်ကောင်တက်သူကဒေါက်တာဒန်ကန်ရော့စ်ကတော့
I think it's pretty clear that Scotland could survive.
ဘီဂိုကင်းရဲ့စီးပွားရေးစနစ်နဲ့ Scotland ဟာယက်တီနိုင်မှာအတော်သေးရတယ်လို့ထင်ပါတယ်။နောက်နောက်တရပြောရင်တော့ Britain နိုင်ငံရဲ့ဆက်နေခြင်းသူတွေဘက်ကဒါဝမဖြစ်နိုင်ဘူးလို့နောက်ထပ်မငင်းနိုင်တော့ပါဘူး
။ Scotland မှာကြီးမားတဲ့အမျိုးသားရေးပုံရိပ်ကိုပိုင်လွှတ်တော်ကမ္ဘာလက်ခီးသွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းစာရာတွေရှိနေပြီလည်းဖြစ်ပါတယ်။ Britain နိုင်ငံတွေကခွဲထွက်လူသူတွေကတော့လွတ်လပ်တဲ့နိုင်ငံဖြစ်ဖို့ဟာသဘာဝအတိုင်းနောက်အဆင့်တစ်ဆင့်သာဖြစ်ကြောင်းပြောပါတယ်။ဗြိတိန်ကနေခွဲထွက်ပြီးရင်လဲစကော့တလန်ရဲ့စီးပွားရေးဟာမရေမရိုင်နဲ့ခိုင်ခိုင်မာမာဆက်ရှိနေမယ့်အကြောင်းလဲသူတို့တွေကယုံကြည်ထားကြတာပါဗြိတိန်ဆိုရနဲ့စကော့တလန်ဟာနှစ်ပေါင်းများစွာအတွင်းမြောက်ပင်လယ်ကရေနံလုပ်ငန်းကနေလဲဒေါ်လာဘီလီယံနဲ့ချီပြီးရနိုင်ခဲ့တာပါစကော့တလန်အနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ပြီးရင်တော့စကော့တလန်နယ်နိမိတ်အတွင်းကဒီရေနံလုပ်ငန်းကရရှိတဲ့အကျိုးမြတ်တွေကိုဘလို့ခွဲဝေယူမလဲဆိုတာကိုတော့နိုင်ငံရေးသမားတွေနဲ့ကြွမ်းကျင်သူတွေကြားတသဘောတည်းရှိနေကြတာပါ Center for Scottish Public Policy က Professor Richard Carley ကတော့
Well the slogan of the 70s and 80s used to be it's Scotland's oil.
ခုနှစ်ဆယ်80ခုနှစ်တွေကတော့ Scotland ရဲ့ရေနံဆိုပြီးဆောင်ပုတ်တွေရှိခဲ့ပူပါတယ်။ပင်လယ်ကမ်းပြင်ပိုင်ဆိုင်မှုအပေါ်ပုံစံအမျိုးစုံနဲ့ခွဲခြားဖို့နိုင်ငံတကာကလည်းပြောဆိုမှုတွေရှိခဲ့ပါတယ်။ဒါတွေဟာတကယ်တော့သိပ်ပြီးမလွယ်ပါဘူး။လွတ်လပ်တဲ့ Scotland နဲ့ Britain နိုင်ငံကြားနှစ်ဖက်ညီနိုင်ဖို့ဆွေးဆက်ဆွေးနွေးဖို့ပြောဆိုကြပေမဲ့အဆုံးမှာဘလို့အဖြေထွက်လာမလဲဆိုတာကိုတွေးကြရမှာပါ။
ဗြိတိန်နိုင်ငံတွင်းကစကော့တလန်တီးခြားခွဲထွက်သွားမှကိုစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်စကော့တလန်ရေပြင်ပိုင်နဲ့အတွင်းရေနံအများပြားထုတ်လုပ်နိုင်တဲ့နေရာတွေရှိပြီး90ရာခိုင်နှုန်းလောက်အထိရှိနေနိုင်တယ်လို့ခန့်မှန်းထားကြတာပါအင်္ဂလန်အရှေ့တောင်ဘက်လန်ဒန်မြို့ရဲ့အပြင်ဘက်မှာရှိတဲ့အေဗန်ဒင်းရေနံထုတ်လုပ်ရေးလုပ်ငန်းခွင်အားဆိုရင်လင်းလင်းမြန်မြန်ဖွံ့ဖြိုးတိုးတက်လာနေတာပါစကော့တလန်အစိုးရကတော့ရေနံစီပေါင်း24ဘီလီယံအထိထုတ်လုပ်ဖို့ရှိနေသေးတယ်လို့ပြောပေမဲ့ဗြိတိရှ်အစိုးရကတော့15ဘီလီယံလောက်ပဲရှိတယ်လို့ဆိုပါတယ်အဲလက်ခန့်မှာအေဗာဒင်းတက်သူကရေနံနဲ့ပတ်သက်တဲ့စီးပွားရေးပညာရှင်တယောက်ဖြစ်ပါတယ
် If the industry enhances
လုပ်ငန်းခွင်မှာထုတ်လုပ်မှုတိုးလာအောင်ဆောင်ရွက်နိုင်မယ်ဆိုရင်9နှစ်ကနေ6နှစ်အတွင်းအခုလိုထုတ်လုပ်မှုကြာဆင်းတာဟာပြောင်းမြန်ဖြစ်သွားနိုင်ပါတယ်။ဗြိတိန်အစိုးရအနေနဲ့အဲ့ဒီလိုမျိုးလုပ်နိုင်လိမ့်မယ်လို့မထင်ပါဘူး
။ဗြိတိန်နိုင်ငံကနေခွဲထွက်နိုင်တဲ့အခါခွဲဝေရမယ့် 1.3 ထရီလီယံပေါင်အ အကျွေးတွေတင်ရှိနေတာနဲ့ဥရောပသမဂ္ဂထဲမှာစကော့တလန်ပါဝင်မလားဆိုတဲ့ကိစ္စတွေကလည်းဖြေရှင်းစရာအများပြားထဲမှာပါဝင်ပါတယ်စကော့တလန်အနေနဲ့ဘလို့ငွေကြေးကိုသုံးစွဲမလဲဆိုတာကလည်းအဓိကဆွေးနွေးစရာအချက်ဖြစ်နေပါတယ်လန်ဒန်ကနိုင်ငံရေးသမားတွေကတော့စကော့တလန်အနေနဲ့ပေါင်စတာလင်သုံးဖို့ခွင့်ပြုပေးဖို့တော့မဖြစ်နိုင်ဘူးဆိုပြီးယူဆနေကြတာပါစီးပွားရေးဆိုင်ရာမှာတူညီမှုတွေမရှိတဲ့အတွက်ငွေကြေးတူတူသုံးစွဲမယ်ဆိုရင်လည်းဒါဟာအလုပ်မဖြစ်ဘူးလို့ပြောဆိုနေကြတာပါဒီကြခွဲထွက်လူတွေကတော့ပေါင်ကိုဆက်သုံးမှုဒါမှမဟုတ်ယူရိုငွေကြေးသုံးဆွဲဖို့နဲ့ကိုပိုင်ငွေကြေးသတ်မှတ်သုံးဆွဲမလားဆိုတဲ့နည်းလမ်းတွေရှိနေတယ်လို့ပြောပါတယ်တကယ်လို့အခုပတ်တဲ့လွတ်လပ်ရေးယူဖို့အတွက်စကော့တလန်လူလူဟာမဲပေးမယ်ဆိုရင်တော့စီးပွားရေးအရာစကော့တလန်အနေနဲ့ဆက်ပြီးရပ်တည်နေနိုင်မယ်ဆိုပြီးအများစုကလည်းယူဆနေတာပါဒါပေမဲ့လည်းဘလို့ပုံစံမျိုးနဲ့ဆက်ရက်တည်နိုင်မလဲဆိုတာကတော့မေးစရာဖြစ်နေတာပါစကော့တလန်ရဲ့သင်္ကေတဖြစ်တင်ရှားတဲ့ Edinburgh မြို့ Ryan Mile လမ်းတွေအားဆိုရင်ကဘာလက်ခီးသွားတွေလာရောက်ကြတဲ့နေရာတစ်ခုဖြစ်ပါတယ်အခုကမှာတော့စကော့တလန်အနေနဲ့ဗြိတိန်နိုင်ငံရဲ့တစ်စိတ်တစ်ဒေသအဖြစ်နှစ်ပေါင်း300နေလာခဲ့တာကိုရက်ဆိုင်တော့မှလားဆိုတာဒီရှေးအောင်မြို့မှာအားပြိုင်နေကြပါပြီနိုင်ငံရေးသုံးသပ်သူနဲ့စာရေးဆရာတဦးဖြစ်တဲ့ David Torrance က
There has always been a sizable minority in Scotland who just instinctively
Scotland နိုင်ငံကိုလူလတ်တဲ့နိုင်ငံတစ်ခုဖြစ်ရပ်တည်ဖို့လိုလားတဲ့သူရှိပါတယ်။လူလတ်တဲ့နိုင်ငံတစ်ခုအနေနဲ့ရပ်တည်ရင်ပိုပြီးအကျိုးရှိနိုင်မယ်ဆိုတဲ့အယူဆနဲ့လွန်ခဲ့တဲ့နှစ်အတွင်းမှာဒီလိုတိကျခွဲထွက်ခြင်းတွေပုံများလာတာပါ။
စီးပွားရေးမူဝါဒတွေကိုလန်ဒန်ကချုပ်ကင်နေစေဖြစ်တဲ့အတွက်စကော့တလန်မှာသီးခြားပါလီမန်ရှိပေမဲ့အခွန်တိုးမြင့်ကောက်ခံမှုအတွက်လည်းလုပ်ပိုင်ခွင့်အကန့်အသတ်နဲ့သာရှိနေတာပါ။ Business for Scotland ကKenny Anderson ကတော
့ I'm not sure that always the UK have our
ဗြိတိန်နိုင်ငံနေနဲ့ Scotland ရဲ့အကျိုးစီးပွားနဲ့ပတ်သက်လို့အများနဲ့ဦးစားပေးဆောင်ရမယ်ဆိုတာကမသေးကြပါဘူးဖြတ်လို့ဖြစ်စီဆိုရတဲ့တခြားဖိအားတွေလည်းရှိနေတဲ့အတွက်ကြောင့်ပါဒါပေမဲ့ Scotland သာလွတ်လပ်တဲ့နိုင်ငံဖြစ်လာမယ်ဆိုရင်ကိုယ်ကျိုးစီးပွားအတွက်ကိုယ့်ဘာသာလုံးနိုင်တာတွေအများကြီးပါ Whiskey ရေနံသဘောတန်ွေငါးဖန်းလုပ်ငန်းပညာရေး Engineer နည်းပညာဒါတွေအလုံးဟာလုံးဆရာစီမံကိန်းတွေဖြစ်နေထိတ်ဆုံးမှရှိမှာပါ
စီးပွားရေးအပေါ်မှာအဓိကအာရုံထားနေကြပေမဲ့စကော့တလန်နဲ့အင်္ဂလန်ကြားတမိုင်းကြောင်းဆိုင်ရာပြဿနာတွေကလည်းကြီးထွားလာနေတာပါဒရူးမက်ကန်ဇီစမစ်မိသားစုဟာထေးမြင့်ကန်းဘာဘောကလင်ဒိုးစ်တမိုင်းဝင်အဆောက်အဦကိုပိုင်ဆိုင်ပါတယ်ဒီအဆောက်အဦအနီးမှာတော့စကော့တလန်ရဲ့လွတ်လပ်ရေးတိုက်ပွဲဝင်သူရဲကောင်းဝီလျံဝေါ်လစ်ဦးဆောင်တဲ့စကော့တလန်မျိုးချစ်တွေဟာအင်္ဂလိပ်တပ်ဖွဲ့တွေကို Black and Side တိုက်ပွဲအတွင်းမှာအနိုင်တက်ခဲ့ကြပါတယ်Braveheart ရုပ်ရှင်အားဆိုရင် Scotland လွတ်လပ်ရေးတိုက်ပွဲဝင် William Wallace အကြောင်းရိုက်ကူးထားတာပါဒါပေမဲ့အဲ့ဒီတုန်းကဒီဆောင်ရွက်မှုတွေဟာလက်တွေ့မှာရင်ဆိုင်နိုင်ဖို့တကယ့်အနေထားလေးဖြစ်လာတာပါ Scotland အနေနဲ့ Britain နိုင်ငံတဲဆက်ရှိနေစေချင်သူ Drew Mackenzie Smith ကတော့အခုလိုပြောပါတယ
် I'm a great admirer of Wallace but you know that was
ကျွန်တော် Wallace ကိုလွန်အားကျခဲ့သူဒူးပါဒါပေမဲ့အဲ့ဒီတုန်းက1998ခုနှစ်လေBraveheart ရုပ်ရှင်ကတကားလုံးကတိုက်ခိုက်ခဲ့တာတွေကိုပဲပြခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ခွဲထွက်ခြင်းတဲ့သူတွေမှာလည်းအင်အားရှိနေပြီးတော့ဆောင်ရွက်ဆရာစီမံကိန်းတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြထားတာတွေရှိနေပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာတော့ဘာကူမှတွက်ထားလို့မရပါဘူး
။တမိုင်းမှာကြံခဲ့တဲ့အခြေအနေဆိုးတွေကြောင့် Scotland ရဲ့အနေအထားပုံရိပ်ဆိုးတွေနဲ့ထင်ကြံခဲ့တာပါ။ဒါပေမဲ့လည်း Scotland ရဲ့ကံကြမ္မာကို Scott လူမျိုးတွေဟာလွန်ခဲ့တဲ့အရာစုနှစ်တွေနဲ့မတူဘဲဆုံးဖြတ်မဲ့အချိန်ကိုကြာရောက်နေပြီလည်းဖြစ်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခန္ဓာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်းပုံမှန်စီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုကတော့သတင်းပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမတ်စုမြတ်မုံကစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင
iPad တွေပေါ်လာပြီးတဲ့အခါဆိုရင်ပထမဆုံးပစ္စည်းသစ်အဖြစ်နဲ့ Apple ကုမ္ပဏီက Watch ဆိုတဲ့နာရီကိုပွဲထုတ်ပြလိုက်တာ IT လောကမှာတော်တော်လေးသုံးသပ်ဝေဖန်စရာဖြစ်နေပြီကိုစောဝင်းလှိုင်ရေ
Apple က၄နှစ်အတွင်းပထမဆုံးထုတ်တဲ့ကုန်ပစ္စည်းအသစ်ဆိုတော့သူတို့ထုတ်မပြခင်ကတည်းကမျိုးစုံခံမှန်းသုံးသပ်နေကြတာမဟုတ်လားတကယ်ပွဲထုတ်ပြလိုက်တော့သဘောကျတဲ့သူတွေရှိသလိုနောက်ထပ် Smart Watch နာရီလိုလို့လားဆိုပြီးတော့အင်တင်တင်ဖြစ်နေကြတဲ့သူတွေလည်းရှိနေတယ်လေ
iPod တွေ iPhone တွေနဲ့ Apple ကုမ္ပဏီကိုဒီကမ္ဘာလုံးစိတ်ဝင်စားခံရတဲ့ကုမ္ပဏီဖြစ်အောင်လှုပ်ပေးခဲ့တဲ့အရေးအမှုဆောင်အရာရှိချုပ်ဟောင်း Steve Jobs ကွယ်လွန်သွားပြီးတော့ဒီအကြီးအကဲသစ် Tim Cook ကထထူးခြားခြားတီထွင်နိုင်မှမလားဆိုပြီးစောင့်ကြည့်နေကြတာကြောင့်လဲ Apple Watch ကိုအသေးစိတ်ခွဲခြမ်းသုံးသပ်နေကြတာလည်းပါတယ်ရှင
် Wall Street Journal ရဲ့ဆောင်းပါးထဲမှာတော့ရှိနေပြီးသား Smart Watch နိုင်စေကွက်ထဲကို Apple ဝင်လာတာပဲလို့ရေးတယ်ဗျ
Samsung, Google အပြင်တခြား smart watch ထုတ်တဲ့ကုမ္ပဏီတွေကအရင်တည်းကရှိနေတာပဲဆိုတာကိုစောင်းမားထဲမှာထောက်ပြထားတယ်လေ။ဒါပေမဲ့အရှင်ရကာဇနီးပညာတွေပိုပြီးအရှင်ကောင်းသောအောင် Apple ကုမ္ပဏီကအရင်ကလုပ်ခဲ့တဲ့တာရကတွေရှိခဲ့တော့အခုလဲ smart watch ဈေးကွက်မှာအကျိုးအမြတ်ပေါ်ရအောင်လုပ်နိုင်မယ်လို့ဈေးကွက်ကိုလှစ်လာစစ်တမ်းပြုနေတဲ့ကျွမ်းကျင်သူတယောက်ပြောတာကိုကိုးကားထားတယ်လေ။
Fox Magazine ရဲ့ online ဆောင်းပါးကတော့ smartwatch ဈေးကွက်ထဲကို Apple ကဝင်လာတဲ့အတွက် smartwatch နိုင်တွေအပေါ်လူတွေရဲ့အမြင်ပြောင်းသွားနိုင်တယ်လို့သုံးသပ်ရေးထားပါတယ်။ဒေါ်လာတန်း100ဈေးကွက်ထဲမှာ50ရာခိုင်နှုန်းနေရာယူမလားဒေါ်လာတန်း1000ဈေးကွက်ထဲမှာ30ရာခိုင်နှုန်းနေရာယူမလားလို့ဆိုပြီးတော့ဒီဆောင်းပါးရှင် UN Spencer ကဆောင်းပါးကိုစထားပါတယ်။ပထမမေးခွန်းအရဆိုရင်တော့ကိုကဒေါ်လာတန်း50ပဲရမယ်။ဒုတိယမေးခွန်းအရဆိုရင်ကိုကဒေါ်လာတန်း100ရမယ်မလား။အဲ့လိုမျိုးတွက်ပြပြီးတော့ Apple Watch 9နဲ့ Smart 9ဈေးကွက်ထဲကို Apple ကုမ္ပဏီဝင်လာတာဈေးကွက်ထဲမှာရှိနေပြီးသားတခြားကုမ္ပဏီတွေကဘာကြောင့်ကြိုးဆိုနေကြရဲဆိုတာကိုဥပမာပေးရေးထားပါတယ
်။ဈေးကွက်ဗျူဟာစစ်တမ်းတစ်ခုအရဆိုရင်တော့လက်ရှိ Smart Watch ဈေးကွက်မှာ Samsung ကသူ့ရဲ့ Gear Smart 9နဲ့80ခန်းနှုန်းနေရာယူထားတယ်လေ။ Sony နဲ့ Apple ကုမ္ပဏီတွေက70ခန်းနှုန်းစီဈေးကွက်ထဲမှာရှိနေကြတယ်တဲ့။ရှင်းနေ Apple Watch 9စရောင်းပြီဆိုရင်ဈေးကွက်ထဲမှာ Apple ရဲ့အယောင်ကမြန်မြန်ကိုထစ်ကိုရောက်သွားမယ်လို့ဆိုထားတာပဲဗျ
။ Apple Watch 9ကတစ်လုံးကိုဒေါ်လာ350ကနေစမှာဆိုတော့တခြား Smart 9တွေထက်ဆိုင်ရင်ရေပူရ2ဆ3ဆလောက်ဈေးပိုကြီးနေတာကိုလည်းတချို့ဆောင်းပါးတွေကရေးကြပါတယ်။သူက Apple Watch, Apple Watch Sport, Apple Watch Edition ဆိုပြီးတော့3မျိုးထုတ်တယ်မလား။ဒီဇိုင်းပုံကတော့တခြား Smart Watch 9တွေထက်ပိုလှတယ်ပိုလဲဆွဲဆောင်မှုရှိတယ်လို့ပြောနိုင်ပါတယ်။လုံးနိုင်တဲ့ function တွေကလည်း Apple ကပို့ပြီးတော့ထူးကြမယ်၊တာမယ်ပဲထားပါတော့။ဒါပေမဲ့အရင် smartwatch နိုင်တွေသုံးပြီးတဲ့သူတွေကတော့ smartphone တွေနဲ့လည်းအဲ့ဒါတွေအားလုံးကိုလုံးနေနိုင်တာပဲ။နောက်ထပ် smartwatch နိုင်ထပ်မလိုပါဘူးလို့ဆိုကြတယ်။နောက် Apple Watch နိုင်ကသူ့ရဲ့ function တွေအားလုံးအပြည့်အဝသုံးနိုင်ဖို့က iPhone ရှိကိုရှိနေဖို့လိုတယ်လေ
။အဲ့ဒါတော့ဟုတ်ပါတယ်။ဒါပေမဲ့ဆောင်းပါးရှင်တချို့ကတော့လည်းဒေါ်လာ350ပေးရမယ် Apple Watch နိုင်ကိုပစ္စည်းတစ်ခုလို့သဘောမထားပါနဲ့တဲ့။နေမှုထိုင်မှု digital lifestyle ကိုငွေနဲ့လဲလိုက်တယ်လို့သဘောထားပါဆိုပြီးချီးကျူးနေကြတယ်ဗျ Apple ကုမ္ပဏီအတွက်ဝင်ငွေအများဆုံးရှာပေးနိုင်မဲ့ပစ္စည်းဖြစ်နိုင်တယ်လို့ရေးထားတာရှိသလိုလက်ကောက်ဝတ်ပေါ်က Apple ရဲ့အနာဂတ်လို့ online ဆောင်းပါးတစ်ခုကလည်းခေါင်းစဉ်တက်ထားသေးတယ်လေ
နောက်ထပ်စိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုကလည်းဒီတော်တော်များများကြိုတင်ပြီးတော့ခံမှန်းခဲ့ကြသလိုနာမည်ကို iWatch လို့မပေးတဲ့ကိစ္စပဲ Apple ကုမ္ပဏီကအရင်ကဆိုလို့ရှိရင်ဒီထုတ်သမျှပစ္စည်းတိုင်းရဲ့နာမည်မှာ i ပါတယ်မလား Steve Jobs လက်ထက်1998ခုနှစ်ထဲက iMac, iPod, iPhone, iPad ဆိုပြီးတော့နာမည်တွေပေးလာပြီးမှအခုကျတော့ i ကိုဖြုတ်လိုက်ပြီးတော့ Apple Watch လို့နာမည်ပြောင်းပေးတာရှင့
်အခုအကြီးကဲ Tim Cook ကသူ့လက်ထက်ပထမဆုံးပွဲထုတ်တဲ့ပစ္စည်းတွေမှုနာမည်ကိုလည်းခွဲထွက်ပြီးအသစ်ပြောင်းပေးလိုက်တာလို့တချို့ကမြင်ကြတယ်ဗျ။ဒါပေမဲ့ New York Times ရဲ့ online ဆောင်းပါးမှာတော့ကမ္ဘာပေါ်ကအကြီးဆုံးနာယီကုမ္ပဏီတစ်ခုဖြစ်တဲ့ Swatch နာယီကုမ္ပဏီကြောင့်ဖြစ်နိုင်မယ်လို့ရေးထားတယ်။ Swatch ကုမ္ပဏီက iSwatch ဆိုပြီးတော့ထုတ်ထားတဲ့နာယီရှိတယ်လေ။တကယ်လို့ Apple က iWatch ဆိုပြီးနာယီထုတ်လိုက်ရင်သူ့နာယီတွေနဲ့လူတွေထင်အောင်ထင်မှားဖြစ်ကြလိမ့်မယ်ဆိုပြီးတော့ Swatch ကုမ္ပဏီအကြီးအကဲကနိုင်ငံအတော်များများကအာဏာပိုင်တွေကိုမေးလာတဲ့မှာစပြီးတော့အကြောင်းကြားခဲ့တယ်လို့ New York Times မှာရေးထားတယ်ဗျ။
ဒါနဲ့9ရက်9လတုန်းကဒီ Apple ကုမ္ပဏီပွဲထုတ်မိတ်ဆက်ခဲ့တဲ့ iPhone 10တွေရဲ့ဒီဇိုင်းပုံစံတွေကိုလည်းအကောင့်ဘက်ကနေရေးနေကြတာမနည်းဘူးနော်အဓိကကတော့အရင်ထွက်ထားတဲ့ iPhone တွေထက်ပိုပြီးတော့ကြီးသွားတယ်ပါသွားတယ်ပိုပြီးတော့လည်းမိုက်သွားတယ်လို့ချီးကျူးနေကြတာပါအ
ဲ့ဒါကလည်းအသုံးပြုသူတွေရဲ့လိုအပ်ချက်ကိုလိုက်ရတာပဲလေလူငယ်ပိုင်းတွေက iPhone ကို fashion ပစ္စည်းတစ်ခုလို့သုံးမြင်ကြပေမဲ့အသက်ကြီးတဲ့သူတွေကြတော့လည်းသူ့ရဲ့ screen တွေကတိတ်မကြီးတော့အဆင်မပြေဘူးဆိုပြီးဖြစ်ကြတာမဟုတ်လားနောက်လက်ကင်ဖုန်းဈေးကွက်မှာထိပ်ပန်းရောက်နေတဲ့ Samsung ကုမ္ပဏီကထုတ်တဲ့ဖုန်းတွေဆို iPhone တွေလည်းပိုကြီးတယ်လေ။ဒါကြောင့် Apple ကလည်းဖုန်းကင်သူတွေရဲ့လိုအပ်ချက်ဘယ်လိုရှိသလဲဆိုတာကိုကြည့်ပြီးတော့ပြောင်းရတာပေါ့ဗျာ
။ Apple ကထုတ်ခဲ့သမျှ iPhone တွေထဲမှာအကောင်းဆုံးဖြစ်အောင်ထုတ်ထားပါတယ်လို့မိတ်ဆက်ပွဲမှာ CEO Tim Cook ကပြောခဲ့တယ်မလား။ iPhone 6နဲ့ iPhone 6 Plus ဖုန်းသစ်နှစ်မျိုးလုံးကိုအရွယ်ပိုကြီးကြီးထုတ်ခဲ့တာနဲ့ပတ်သက်လို့လည်း Tim Cook ကိုတချို့ကချီးကျူးကြပါတယ
်။ကွယ်လွန်သွားတဲ့ CEO Steve Jobs ကဆိုရင်ဖုန်းအကြီးကြီးတွေကိုစန့်ကျင်နေတူလေဖုန်းစကရင်ကြီးနေလို့ရှိရင်လက်တစ်ဖက်ထဲနဲ့ဘယ်လိုလုပ်ပြီးတော့သုံးမှလဲလို့ပြောခဲ့ဘူးတယ်မဟုတ်လား
အဲ့ဒါကြောင့်အခု Tim Cook က iPhone ကိုခက်ကြီးကြီးထုတ်လိုက်တော့အမှတ်ပေးနေကြတာပေါ့ Apple ပစ္စည်းတွေကိုသူတို့ထွင်တယ်လို့ပဲဝယ်ယူသုံးစွဲသူတွေကလိုက်ရမယ်ဆိုတော့ Apple ရဲ့အတွေ့အခေါ်ကိုပြင်လိုက်တာပဲလို့ New York Times ထဲမှာရေးထားပါတယ် iPhone 6အသစ်တွေကိုပတ်စံအိတ်တွေလိုလဲသုံးလို့ရအောင်လို့ငွေပေးချေနိုင်တဲ့စနစ် Apple Pay ကို America မှာစပြီးတော့မိတ်ဆက်မဲ့အတွက်ကိုလဲApple company ဟာတဲ့ဒီပစ္စည်းသစ်ဝန်ဆောင်မှုသစ်တွေကိုတီထွင်ဖန်တီးနိုင်စွာရှိတယ်ဆိုတာထပ်ပြီးတော့ပြလိုက်ပြန်ပြီလို့ဆိုပါတယ်ရှင်
မဆွမြတ်မော်စီစဉ်ပြီးကိုစောဝင်းလိုင်းကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုကတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလှအစီအစဉ်ရဲ့အလှည့်ပါ။မအေးတန်နာကျော်ရဲ့အစီအစဉ်တင်ဆက်မှုဖြစ်ပါရဲ့ရှင်။
လာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ iPhone ဖုန်းသစ်မိတ်ဆက်ပေးပွဲမှာ YouTube ခီတာအဖွဲ့ဘာလာလုတ်သွားခဲ့တာပါလေပြီးတော့ Josh Clooney သူ့ရဲ့ချစ်သူဇနီးလောင်းနဲ့တကယ်ပဲလက်ထပ်သွားပြီလားဒီအကြောင်းတွေပါဝင်ကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်လာတွေကိုပြောပြပေးသွားမှာပါဒီနေ့သတင်းပတ်မှာတော့အားလုံးစိတ်ဝင်တစားနဲ့အဆောင်စားနေကြတဲ့ iPhone ဖုန်းသစ်တွေမိတ်ဆက်ပေးပွဲကို Ireland က YouTube တေးဂီတာအဖွဲ့လာရောက်ပြီးတော့လက်ဆောင်ပေးသွားခဲ့ပါတယ် Apple ရဲ့ကုန်ပစ္စည်းသစ်အစတင်မိတ်ဆက်ပွဲကို September 9ရက်နေ့က California ပြည်နယ် Cupertino မြို့မှာကျင်းပတော့ YouTube အဖွဲ့လာပြီးတော့ဖျော်ဖြေသွားတာဖြစ်ပါတယ်ပြီးတော့သူတို့ကဒီ Apple ကုန်ပစ္စည်းအသစ်မိတ်ဆက်ပွဲအထိတ်အမှတ်အနေနဲ့ Songs of Innocence ဆိုတဲ့တစ်ချက်ဆက်တစ်ပုဒ်ပါသူတို့ရဲ့ Day Album တစ်ကို Online ပေါ်က Apple ရဲ့ iTunes ဂီတာဘန်မှာအလကားပေးဝေခဲ့ပါတယ်ဒါဟာတမိုင်းမှာအကြီးအကျယ်ဆုံး Day Albumဖြန့်ချီမှုကြီးဖြစ်ပါတယ် iTunes ဂီတာဘန်ကိုအသုံးပြုသူတန်900ကျော်ရှိတာမလို့ပါလို့ Apple ရဲ့အမှုဆောင်အရာရှိ Tim Cook ကပြောပါတယ် YouTube ကသူတို့ရဲ့တချင်းငွေတစ်ကိုတော့အော်တိုဘာလ14ရက်နေ့မှာကမ္ဘာတစ်လောကိုထုတ်ဝေဖြန့်ချီမှာဖြစ်ပါတယ်ဒီနည်းပညာပိုင်းထိတ်တန့်ရောက်တဲ့ Apple Company က iPhone သစ်နှစ်မျိုးနဲ့ Smart Watch ဆိုတဲ့သူတို့ရဲ့နာရီသစ်ကို Apple Company CEO Tim Cook ကအဲ့ဒီနှစ်မှာပဲပွဲထုတ်ပြသလိုက်တာပါ Watch လို့နာမည်ပေးထားတဲ့ Smart နာရီနဲ့ iPhone 6နဲ့ iPhone 6 Plus တို့ကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ် iPhone သမိုင်းမှာခေတ်အမီဆုံးရှေ့ပြေးဆုံးလို့ဆိုတဲ့ iPhone အသစ်နှစ်မျိုးကအရင် iPhone တွေထက်ပိုကြီးပိုပါသွားတာပါiPhone တဲ့နှမျိုးကိုဒီနှစ်မကုန်ခင်နိုင်ငံပေါင်း115နိုင်ငံမှာရောင်းချမှာဖြစ်ပြီးတော့ Watch နာယူကိုတော့ရှင်းနှစ်စမ်းကြမှာဈေးကွက်တင်မယ်လို့ပြောပါရယ် Hollywood နာမည်ကျော်မင်းသား Josh Clooney တို့ဇုံတွေကြောင့်သတင်းသမားတွေရောပရိသတ်တွေရောတော်တော်ကိုအလုံများသွားခဲ့ရပါတယ်ရှင် Josh Clooney ကသူ့ချစ်သူလူခွင့်ရေးရှင်နေ ML Alamudin နဲ့တောက်ချာနေ September 12ရက်နေ့မှာလက်ထပ်ကျလိမ့်မယ်ဆိုတဲ့ကောလာဟာလာကြောင့်လန်ဒန်ကနာမည်ကျော် Kings လမ်းမကြီးပေါ်ကမြို့တော်ခမ်းမဟောင်းအဆောက်အုံရှိမှာမီဒီယာသမားတွေနဲ့အထူးသဖြင့်အမျိုးသမီးပရိသတ်တွေကမ့်ထုပ်ပြီးတော့စောင့်ကြည့်နေကြကြပါတယ်။ဒါမဲ့တနေ့သာအကုန်သွားရော Josh Clooney တို့ဇုံတွေရောက်မလာခဲ့ကြပါဘူး။တကယ်တော့သူတို့ဇုံတွေဟာဒီလထဲမှာအီတလီကကိုမိုကန်ဂျီဘေးက Clooney ပိုင်းတဲ့နေအိမ်မှာလက်ထပ်ချဖို့ခံမှန်းထားတာပါ။ဒါမဲ့လည်းလန်ဒန်မြို့တော်မှာသူတို့ထပ်ပြီးတော့မင်္ဂလာဆောင်မယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကြောင့်ကန်စင်တန်နဲ့ Chelsea မြို့နယ်တွေကမြို့တော်ခမ်းမတွေရဲ့အပြင်ဘက်မှာ Josh Clooney ဒီမှာမင်္ဂလာဆောင်မှာမဟုတ်ပါဘူးလို့တော့မှအစာရီကတ်ထားရပါတယ်။သတင်းသမားတွေအုံနဲ့ချင်းနဲ့ရောက်နေတာကြောင့်တခြားလက်ထက်တဲ့မင်္ဂလာဇုံတွေတွေကိုအနှောက်အယှက်ဖြစ်စေပါတယ်လို့ကြေညာချက်မှာရေးထားပါတယ်။ဒီကိစ္စမတိုင်ခင်တင်းနှင်းကလေးညမှာတော့ Josh Clooney ရဲ့ဇုံတွေဟာအီတလီနိုင်ငံ Florence မြို့ကရန်မုံငွေရှာအခမ်းအနားတစ်ခုကိုတွားရောက်ခဲ့သေးတာပါ။အီတလီကအော်ပရာအဆိုတော် Andrea Bocelli ကတချင်းဆိုပြီးတော့ရန်မုံငွေရှာတဲ့ပွဲဖြစ်ပါတယ်။ Celebrity Fight Night ဆိုတဲ့ရန်မုံငွေရှာပွဲအီတလီမှာလာကျင်းပတာဒါပထမအဆုံးအကြိမ်ဖြစ်ပြီးတော့အဲ့ဒီရန်မုံငွေရှာပွဲကအခုချိန်ထိဆိုရင်ငွေပေါင်းဒေါ်လာ65သန်းရှာပေးနိုင်ခဲ့ပြီဖြစ်ပါတယ်။ရတနာမှာဖဲပြားတွေဖော်ဖော်တီတီသုံးတတ်တဲ့ fashion designer Bessie Johnson ကတော့ဒီတစ်ခေါက် New York fashion သတင်းပတ်သူ့ရဲ့ fashion ပြပွဲမှာချစ်ချင်းမြတ်တာလက်ထက်ထိန်းများခြင်းနဲ့ကြားမအတာရူညီမျှအရှိချင်းတို့ကို fashion ဖန်တီးမှုတွေနဲ့ပြသွားခဲ့ပါတယ်။ Prenup လက်မထက်မီဆိုတဲ့ကောင်းစဉ်နဲ့သူ့ရဲ့ fashion show မှာတော့ရောက်ကစားမိမရှာနဲ့လိန်ပြောင်း model တွေကအယောင်ဆုံးအသွေးဆုံး fashion ဝတ်စုံတွေနဲ့ဟန်ပြခဲ့ကြပါတယ်။ဒီဇိုင်းနာဘက်စီဂျွန်ဆန်ကကျမရဲ့ပွဲကချစ်ချင်းမြတ်တာကိုပြသတဲ့ပွဲပါလက်ထပ်ပွဲတွေအားလုံးဒီမှာအကျုံးဝင်ပါတယ်ဘလို့လူမျိုးပဲဖြစ်ဖြစ်မင်္ဂလာဘလို့ပဲဆောင်ဖြစ်ဖြစ်လက်ထပ်ထိန်းများခြင်းကိုပဲဖော်ညွှန်းပါတယ်လို့ဒီဇိုင်းနာကပြောသွားပါတယ်အိမ်မက်ကဘာတွေကဒီဇိုင်းမျိုးတွေဖန်တီးမှုနဲ့နာမည်ကျော်တဲ့ဘက်စီဂျွန်ဆန်ဟာသူ့ရဲ့အဖြူရောင်များများသုံးထားတဲ့မင်္ဂလာဝတ်စုံတွေထဲမှာတော့မက်တယ်ရောင်ရင့်ရင့်နဲ့နီယောမီးရောင်တွေနည်းနည်းထည့်ပြီးတော့သုံးထားတာလည်းတွေ့ရပါတယ်ဒီ New York မြို့က Mercedes-Benz Fashion သတင်းပတ်ဟာ September 17ရက်နေ့မှာပဲပြီးဆုံးသွားခဲ့ပြီဖြစ်ပြီးတော့2015ຫນွေဦးရာသီဖန်တီးမှုတွေကိုဒီဇိုင်နာ100ကျော်ပါဝင်ပြသခဲ့ပါတယ် Is she in the bathroom? Is she smoking up outside? Oh American pop ဆိုတော့ Britney Spears ကလည်းအမျိုးသမီးညဝေအင်ကြီးဖန်တီးမှုတွေကို New York Fashion သတင်းပတ်မှာပြည်သက်နဲ့မိတ်ဆက်ပေးခဲ့ပါတယ်The Intimate Britney Spears ဆိုတဲ့နာမည်နဲ့ညဝေဝတ်စုံကို Mercedes-Benz Fashion သတင်းပတ်အတွင်း September 6ရက်နေ့မှာစပြီးတော့ထုတ်ပြလိုက်တာပါဖဲသားအဖဲဝင်တွေဇာအနာသက်နဲ့တချောင်းတို့အနာသက်တွေနဲ့ရှေးခေတ်ဒီဇိုင်းအတွင်းကန်နဲ့ကီမိုနိုဝတ်စုံတွေညအိပ်ပေါ့ပေါ့ပါပါစွတ်ကျဲသားအပေါ်အောက်ဝတ်စုံတွေကို size A ကနေ G ထိဖန်တီးထားတာဖြစ်ပါတယ်ဒီကိစ္စကိုတကယ်ကိုရင်ပတ်နဲ့ခန်းစားလှုပ်ဆောင်တာပါလို့ Britney Spears ကပြောသွားပါတယ်Pop ဆိုတော့ Britney Spears ကဂီတပိုင်းမှာလဲ Day Album ချက်ရည်တန်းတရာကျော်ရောင်းချထားရပြီးတော့အောင်မြင်မှုရထားတဲ့အနုပညာရှင်ဖြစ်ပါတယ်ရှင
် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တော့သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
် I'll have my own yacht I'll have my own jet painted on the side and bright red it's gonna stay bright here comes a crazy fan up in my face oh no security take this guy kill it away oh oh that's right yeah, I am going big time duty will wanna be mine and oh oh yeah, I am yeah yeah just getting started you know I'm going worldwide I wanna be
တင်ရှားကျော်ကြားသူတွေရဲ့သတင်းတွေကိုစုစည်းတင်ပြပေးနေတဲ့မအေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလွှာဖြစ်ပါတယ်ရှင်အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လင့်ပေးမှာဖြစ်ပါတယ်ဒီသတင်းဖတ်သူယုံကြည်ရာအစီအစဉ်မှာတော့ The Innovative နိုင်ငံရေးဦးဆောင်မှုသင်တန်းကျောင်းတည်ထောင်သူဦးမျိုးစောအောင်ရဲ့ယုံကြည်ရာကိုနားဆင်ကြားရအောင်ပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်နိုင်ငံရေးမဟာဗျူဟာတွေကိုလေလာနေတာပေါ့နော်လေလာပြီးတော့မှဒီကိုတက်တဲ့ဟာလေးတွေကိုလည်းကျွန်တော်တရားတွေကိုကြံပြီးတင်းနေတင်းနေတဲ့ခါကျတော့လက်ရှိနေထားမှာကျွန်တော်နိုင်ငံမှာကျွန်တော်ဘာတွေ့နေရလဲဆိုတဲ့ခါကျတော့ကျွန်တော်နိုင်ငံဟာပြဿနာကြီးတစ်ခုရင်ဆိုင်နေရတယ်ကျွန်တော်နိုင်ငံဟာဘယ်ကိုဥတီလို့ဥတီနေမှန်းကျွန်တော်ရေရာတည်ကြတဲ့နိုင်ငံမျိုးမရှိဘူးဖြစ်နေတာပေါ့နော်ဒီအစိုးရကလည်းဖြစ်စီချင်တာတွေရှိတယ်နိုင်ငံရေးပါတီတွေကလည်းဖြစ်စီချင်တာတွေရှိတယ်တိုင်းရင်းသားတွေကလည်းဖြစ်စီချင်တာတွေရှိတယ်အဲ့လိုပဲ NGO တွေကလည်းဖြစ်စီချင်တာတွေရှိတယ်စီးပွားရေးစတိခိုတာတွေကကိုယ့်ရဲ့ interest နဲ့ကိုပေါ့နော်ကိုတိုင်းပြည်ကိုဝမ်းမြည်တွန်းကြတယ်တွန်းကြတဲ့အခါမှာလက်ရှိအနေအထားမှာတွေ့ရတာကတိုင်းပြည်ကတကယ်ရေရတဲ့လမ်းကြောင်းကိုရွေ့မသွားဘဲနဲ့ဘယ်ပေါင်းစွာဝိုင်းတွန်းပြီးတော့မှကျွန်တော်တို့တကယ်အလဲမှာရက်နေတဲ့အနေအထားမျိုးကိုကျွန်တော်ရောက်နေတယ်လို့တွေ့ရတာပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့နိုင်ငံတကယ်တိုးတက်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့လူမှုတိုင်းဝိုင်းရဲ့ကျွန်တော်တို့ဒီမြန်မာ dream ဆိုတာမျိုးကျွန်တော်တို့ရဲ့ဘုံအိမ်မက်တစ်ခုရှိဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီမှာဥပမာဆိုလို့ရှိရင်ကျွန်တော်တို့ American ဆိုလို့ရှိရင်ဒါ American dream ရှိတယ်ပေါ့နော်။ဒါ American dream ဟာဆိုလို့ရှိရင်ဒါလူတိုင်းသာမခွဲခြားဘဲနဲ့အောင်မြင်အောင်လုပ်မယ်။ပြီးတော့အခွင့်အလမ်းတွေရှိမယ်။ပြီးတဲ့ခါကျတော့လူ့ဘဝတွေပိုကောင်းလာရမယ်၊ချမ်းသာလာရမယ်၊ပိုပြည့်စုံလာရမယ်ဆိုတဲ့ဒီ American dream ရှိတယ်။ရိုးရိုးရှင်းရှင်းလေးပါပဲ။ဒါပေမဲ့ဒီ dream ကလူတိုင်းစိတ်ထဲမှာကိန်းအောင်းနေတဲ့ခါကျတော့ကျွန်တော်တို့ဒီအမေရိကန်ကဘယ်လိုသွားမယ်ဆိုတာမျိုးကိုကျွန်တော်ဝမ်းပြေလှုပ်လှုပ်တဲ့အခါမှာဒီအမေရိကန်နိုင်ငံကတည်းကဒီစိတ်ဓာတ်နဲ့ပဲသွားကြတယ်။အဲ့ဒီလိုပဲတရုတ်နိုင်ငံဟာငတ်ပြတ်နေတဲ့အခြေအနေကနေမှသူတို့ဒီကမ္ဘာမှာအင်အားကြီးနိုင်ငံဖြစ်လာဖို့ဆိုတဲ့အခါမှာသူတို့ Chinese Dream ဆိုပြီးတော့မှသူတို့ပုံဖော်ကြတယ်ဒီသူတို့ Socialist အစိုးရပုံဖော်တဲ့အခါမှာရိုးရိုးရှင်းရှင်းလေးပဲသူတို့ဟာလည်းပဲဒီသူတို့ဆိုရင်တရုတ်နိုင်ငံဟာအမျိုးသားစွမ်းညင်မာရမယ်ဆောင်နေရတိုးတက်လာရမယ်ချမ်းသာလာရမယ်ပိုကောင်းတဲ့လူဖွဲ့စည်းဖြစ်လာရမယ်ဆင်ရည်နိုင်ငံဖြစ်လာရမယ်ဆိုတော့ခါလေးတွေကိုသူတို့ချမှတ်ကြတာသူတို့ဒီအဖွဲ့အစည်းတွေနဲ့လူအတိုင်းဝိုင်းနေနဲ့ပေါင်းပြီးတော့မှချမှတ်ကြတဲ့အခါမှာလူတိုင်းရဲ့စိတ်ထဲမှာဒီဟာကိန်းဝတ်သွားတယ်သွားတဲ့အခါကျတော့လူတိုင်းကချမ်းသာကျင်လာတယ်လူတိုင်းကဆောင်နေရပြည့်စုံကျင်လာတယ်အရင်တော့ဆံမျိုးတောင်းနေကြရတဲ့လူတွေကလည်းပဲဒီဟာကိုစိတ်ထဲမှာရှိလာတဲ့အခါမှာသူတို့တိုင်းပြည်သားပုံပြီးတော့မှဒါလမ်းကြောင်းမှန်မှန်နဲ့ဥတည်သွားနိုင်တယ်အဲ့တော့ကျွန်တော်နိုင်ငံဟာဒီလိုမျိုးတယောက်တစ်မျိုးပေါ့နော်တစ်ဖွဲ့တစ်မျိုးကျွန်တော်တို့ကလုပ်နေမဲ့အစားကျွန်တော်ဥတီချက်ကောင်းကောင်းတစ်ခုရှိတယ်ဆိုလို့ရှိရင်ဒီဥတီချက်ကိုတွားတဲ့အခါမှာဘယ်လောက်ပဲအမြင်မတူပါစေကျွန်တော်တို့တွေကအမြင်မတူတာတွေနဲ့မှ
ငင်းခုံလို့ရမယ်ကြောဆူလို့လည်းရမယ်ဆွေးနွေးလို့လည်းရမယ်ပေါင်းလို့လည်းရမယ်ဒါတွေကိုကျွန်တော်တို့ကသူ့ဓာတ်တွေကိုပေါင်းလို့မယ်ကျွန်တော်တို့ညှိစရာရှိရတော့ညှိမယ်ငင်းစရာရှိရတော့ငင်းမယ်ကျွန်တော်တို့ကဒါပေမဲ့အောက်မုံတဲ့လမ်းကြောင်းတစ်ခုကိုတေးကြပေါက်သွားနေတယ်ဆိုလို့ရှိရင်ကျွန်တော်တန်းပြီးရပို့ပြီးတော့တုတ်တက်လာမှာဖြစ်ပါတယ်အဲ့တော့လက်ရှိနေသားမှာကျွန်တော်ယုံကြည်တာကကျွန်တော်တို့တိုင်းပြည်ဟာအားလုံးစိတ်ထဲမှာကင်းအောင်လာစေမဲ့မြန်မာတွေရဲ့အိမ်နဲ့နိုင်ငံမှန်တစ်ခုရှိတည်နေလို့ကျွန်တော်ယုံကြည်နေတာဖြစ်ပါတယ်။အားလုံးကကိုယ်နိုင်မယ်ကြီးဖို့ကိုယ်ရှေ့ရောက်ဖို့တမျိုးတည်းကိုပဲမစင်စားတင်ပါဘူး။အဲ့တော့ကိုယ်ဖြစ်ချင်တာတွေကိုကြီးပဲဇွတ်လုံးနေကြမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ဟာဘယ်တော့မှရှေ့ကိုရောက်မှာမဟုတ်ဘူး။လေးပဲလေးတန်းကနေဝိုင်းတွန်းရပဲရောက်နေမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အားလုံးဟာဘုံယူမှန်းချက်တွေဘာတွေရှိလာမလဲဆိုတာကိုဝိုင်းဝန်းဖော်ထုတ်ဖို့အချိန်တန်နေပြီလို့ကျွန်တော်ယုံကြည်ပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရအစီအစဉ်ကိုတော့မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေစီစဉ်ထုတ်လွှင့်ပေးနေတဲ့အခုသူယုံကြည်ရအစီအစဉ်မှာသောရရှင်တို့ရဲ့ယုံကြည်ရတွေကိုလည်းပါဝင်မျှဝေချဖို့ဖိတ်ခေါ်ပါတယ်။သောရရှင်တို့ရဲ့ယုံကြည်ရတွေကိုမျှဝေချမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပြန်ပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးထားလို့လည်းရပါတယ်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ကြပါမယ်ရှင်။အခုဒီသောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့ Radio TV ထုတ်လင်းချက်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံဖိုင်နေရောဒီတက် TV ထုတ်လင်းချက်တွေကိုရောကြည့်ရှုလို့ရပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကတွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ဒီစီစဉ်အပြီးမှာတော့မြန်မာစံတော်ချိန်ည10:00ကနေ 11:00 အထိလိုင်းဒိုမီတာ 3251 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့လည်းရှိပါတယ်ရှင်။အခုကတော့သတင်းချနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကကြီးညာပေးပါမယ
်။နိုင်ငံပေါင်း30ကအီရတ်နိုင်ငံအတွင်း IS Islam အစိုးရတိုက်ဖျက်ရေးမှာစစ်ရေးပါဝင်လူထုအားလုံးဝိုင်းကူပေးသွားမယ်လို့ကြေညာပြုလိုက်ကြပါတယ်။ပြည်ထောင်နိုင်ငံမှာဒီနေ့လုပ်နေတဲ့နိုင်ငံဒီနေ့လှုပ်ပြေးသွားတဲ့နိုင်ငံတကာညီလာခံအဖြစ်ချိန်ညာချက်ထုတ်ရမှာအီရတ်ဆိုရဘက်ကတောင်းဆိုလာတာကိုနိုင်ငံတကာဥပဒေတွေနဲ့အညီအယက်သားတွေရဲ့လုံခြုံရေးကိုလည်းမထိခိုက်စေဘဲဝိုင်းကူပေးသွားဖို့တသဘောတည်းရှိတယ်လို့နိုင်ငံတကာသံတမန်တွေကထုတ်ပြောလိုက်တာပါ။ဒီညီလာခံကိုနိုင်ငံပေါင်း30ကအရာရှိတွေအပြင်ကုလသမဂ္ဂဥရောပသမဂ္ဂနဲ့အာရဗ်ဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီက IS Islam အစွန်းရောက်အဖွဲ့အနေနဲ့ဗြိတိန်နိုင်ငံသားထုကိုခေါင်းဖြတ်တက်လိုက်တာဟာရက်ဆက်လွန်ပြီးတရားပေါ်ကြောင်တဲ့လူသတ်မှုဖြစ်တယ်လို့ရှုံချလိုက်ပါတယ်။အမေရိကန်သတင်းတောက်နှစ်ဦးကိုခေါင်းဖြတ်တက်တုံးခဲ့ကြလို့ပဲအခုဗြိတိန်ထောက်ပံ့ရေးကူညီရေးလှုပ်ရှားဒေးဗစ်ဟိုင်းစ်ကိုတက်ဖြတ်ရမှာလဲ IS Islam အစွန်းရောက်ကျမ်းဖက်အဖွဲ့ကဒီဗီဒီယိုပုံတွေကိုအင်တာနက်မှာပြသခဲ့ပါတယ်။လုံခြုံရေးကောင်စီကတော့ဒီလို့ရဟာစစ်သွေးကြတွေရဲ့ရက်ဆက်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့လူသားတွေအတွက်ပုံမှန်အနေနဲ့ကြီးမားလာမှုကိုပြလိုက်တာဖြစ်တယ်လို့မနေ့ကကြေညာချက်ထုတ်ပြောလိုက်ပါတယ်။ American စစ်တပ်အနေနဲ့ Ukraine နိုင်ငံမှာဒီနေ့ဆမဲ့နိုင်ငံ15နိုင်ငံပါစီးရီးလက်ချင်တွေကိုဥဆောင်ဖို့ရှိနေချိန်မှာသမ္မတ Barack Obama အနေနဲ့လည်း Ukraine သမ္မတကိုဒီပတ်ထဲအင်ပီရိုမှာတွေ့ဖို့ပြင်ဆင်ထားပါတယ်။လွန်ခဲ့တဲ့ဆယ်က Ukraine တပ်ဖွဲ့တွေနဲ့ Russia လူလာတဲ့သဘုံတွေကြားအပြစ်ခတ်ရက်စဲနိုင်ခဲ့ပေမဲ့နိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်လာခဲ့အပြီးမှာဒီ7ရက်ကြာပြီးတပ်သားပေါင်း1300ပါမဲ့စီးရီးလက်ချင်ကန်လို့ဖို့ဖြစ်လာခဲ့ရတာပါ American တပ်သား200လဲပါတဲ့ဒီစစ်စင်လေးလက်ချင်ကန်ဟာ American အတွက် Ukraine စစ်မြေပြင်မှာပထမဆုံးခြေချလာတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်းမှုကနန်းလောင်ဖြစ်ပြီးတော့ engineer ကတော့ Linus Rinkus ဖြစ်ပါတယ်ရှင် VOA American တမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2.1.3 အပေါင်းကထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.